Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ခါနေ2024ခုနှစ်စက်တင်ဘာလ18ရက်ဗုဒ္ဓဟူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်ကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွင့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 9339နဲ့9383လိုင်းဒိုမီတာ51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်မူကကျမစုမမ
မင်္ဂလာညချမ်းပါတော်တာရှင်များရှင်ကျမခင်လေးပါဒီညအတွက်ထိတ်တန့်ရောင်သတင်းတွေကိုမက်ဆုမွန်နဲ့တူတင်ဆက်ပေးသွားပါမယ်ဒီညမှာထူးခြားတဲ့သတင်းတွေကတော့အမေရိကန်နိုင်ငံသားဝင်ကြီးအေဂျင့်နိုင်ငံကိုရောက်နေပါတယ်ယာဂီမုန်တိုင်းကြောင့်မြန်မာပါဝင်အရှိတောင်အရှမခလေး6တန်းနီးပါးထိခိုက်ခဲ့ရပါတယ်ကမ္ဘာစားနပ်ရိက္ခာအဖွဲ့ကမြန်မာရေပြည်အကူအညီပေးဖို့ပြင်ဆင်နေပါတယ်ဆိုတဲ့ထိတ်တန့်ရောင်သတင်းတွေကိုပြပြပေးသွားပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညရဲ့နောက်ဆုံးရသတင်းပေးဖို့ချက်တွေထဲမှာဆိုရင်တော့မြန်မာနိုင်ငံတဝန်းရေဘေးတံကိုအဆိုးအဝါဆုံးရင်ဆိုင်ခဲ့ရတဲ့ဒေသတွေတဲကတစ်ခုဖြစ်တဲ့နေပြည်တော်တက်ကုန်းမှာတော့ကလေးငယ်တွေအပါအဝင်ရေဘေးဒုက္ခတွေ150လောက်အစာအစိတ်တင့်ခဲ့ပါတယ်
။ကလေးရောလူကြီးရောကျွန်တော်ရေဘော်ကိုင်းနေညနေ9နာရီလောက်ကနေည17ခွဲလောက်ဒီရေဘော်ကိုင်းနေထုတ်လိုက်ရတယ်ဗျ။ကြွားနေမဲ့ကြံတဲ့လူနာကိုတော့ကျွန်တော်တို့ချောင်းရဖုံးကြီးကြောက်မယ်စင်တာဖွင့်ပြီးတော့ဆိုင်ငယ်နဲ့ရေဘော်သွားပြီးတော့တဲယူရတယ်ဗျ။မူးရဲတယ်တချို့ကလည်းအန်နေတယ်ဗျ။
ဒီသတင်းအပြည့်စုံနဲ့အတူရခိုင်ပြည်နယ်မြောက်ပိုင်းမှာလည်းရေဘေးတင့်ကျေးရွာပေါင်းကဒါဆင်နဲ့ချီရှိပြီးတော့သူတို့အတွက်အရေးပေါ်စားနပ်ရိက္ခာတွေအရေးတကြီးလိုအပ်နေတဲ့အခြေအနေနောက်ပြီးတော့အခုချိန်ထိရေမကျသေးတဲ့အင်းလေးဒေသမှာလည်းရေကြီးရေရှမ်းမှုတွေဆက်ပြီးဖြစ်နေတဲ့အခြေအနေနောက်ကရင်နီဒေသလေကြောင်းတိုက်ခိုက်မှု VO ရဲ့ရိုက်ကူးတင်ဆက်မှုဒီလိုသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ခဏတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူပြောပြပေးပါမယ်ရှင်
အစ္စရေးနဲ့ဟာမတ်စ်တို့ကြားအပြစ်ခက်ရဲစဲရေးသဘောတူညီမှုရဖို့အတွက်မနက်ဖြန်ကြာသပတေးနေ့ဆွေးနွေးပွဲရှိရာမှာအမေရိကန်နိုင်ငံသား၏ဝန်ကြီးအန်တိုနီဘလင်ကင်အီဂျစ်နိုင်ငံကိုရောက်နေပါတယ်။ဝန်ကြီးဘလင်ကင်ဟာဒီနေ့ပဲအစ္စရေးနိုင်ငံသား၏ဝန်ကြီးဘတ်အဘဒလာဒီနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။အစ္စရေးနိုင်ငံသား၏ဝန်ကြီးကတော့ဂါဇာနယ်စပ်လုံခြုံရေးနဲ့ပါလက်စတိုင်းဘက်ခြမ်းကရာဖာဒေသဖျက်ကျော်စစ်ဆင်ရေးတွေနဲ့ပတ်သက်ပြီးဘယ်အပြောင်းလဲကိုမှလက်ခံမှာမဟုတ်ဘူးလို့သတင်းတောက်တွေကိုပြောပါတယ်။အမေရိကန်အီဂျစ်နဲ့ကာတာနိုင်ငံတွေကတာဝန်ရှိသူတွေဟာလာပေါင်းများစွာဆွေးနွေးညှိနှိုင်းမှုတွေလုပ်နေပေမယ့်အစ္စရေးနဲ့ဟာမတ်စ်တို့လက်ခံနိုင်မဲ့သဘောတူညီမှုမျိုးတော့မရသေးပါဘူးဆွေးနွေးပွဲတွေမှာစစ်ပွဲရပ်ဖို့နဲ့ဂါဇာမှာရှိတဲ့ဟာမတ်စ်သွေးကြွတွေကဖမ်းဆီးထားတဲ့တရားခံတွေလွတ်မြောက်ပြီးကိစ္စတွေကိုညှိနှိုင်းနေကြတာပါအမေရိကန်နိုင်ငံသားရေးဌာနပြောရေးဆိုခွင့်ရှိသူမက်ထရူမီလာကတော့ဒေတာရင်းမှာရှိတဲ့မိဖက်နိုင်ငံတွေအထူးသဖြင့်အီဂျစ်ကာတာနိုင်ငံတွေနဲ့ပူးပေါင်းပြီးဘလို့အချက်လက်တွေထည့်သွင်းတင်နေဆိုတာကိုညှိနှိုင်းနေတယ်လို့ပြောပါတယ်ကူလာသမဂ္ဂမှာတော့အင်ကာနီကပဲဂါဇာအတွက်အရေးအစည်းအဝေးကိုပြန်လည်ကျင်းပခဲ့ပါတယ်ရှင
်။လဗနွန်နိုင်ငံမှာဟစ်ဘိုလာအဖွဲ့ဝင်အများစုကင်ဆောင်တဲ့ပေကြားအရေးပေါ်အချက်ပေးသတင်းပို့ကိရိယာတွေမနေ့စက်တင်ဘာလ18ရက်နေ့ကတပြိုင်နက်တည်းပေါက်ကွဲခဲ့ပါတယ်။အဲ့ဒီပေါက်ကွဲမှုမှာအနည်းဆုံးလူ12ဦးအသက်ဆုံးပြီးတော့2800ဒဏ်ရာရသွားခဲ့တဲ့ဖြစ်ရပ်ကတော့အစ္စရေးတို့ရဲ့လက်ချက်ဖြစ်နေဟစ်ဘိုလာနဲ့လဗနွန်အစိုးရကဆွဆွဲလိုက်ပါတယ်။ဂါဇာမှာအစ္စရေးနဲ့စစ်ဖြစ်နေတဲ့ဟာမတ်စစ်သွေးကြွအဖွဲ့တွေကိုသူတို့အနေနဲ့ဆက်ပြီးတော့ပံ့ပိုးသွားမှာဖြစ်တဲ့အကြောင်းဟစ်ဘိုလာအဖွဲ့ကပြောကြားလိုက်ပါတယ်။အစ္စရေးအနေနဲ့ပြင်းထန်တဲ့လက်စားချေမှုခံရမယ်လို့လည်းဒီကနေ့သတိပေးလိုက်ပါတယ်။ဒီဖြစ်ရပ်နဲ့ပတ်သက်လို့တော့အစ္စရေးဘက်ကတစုံတရာမှတ်ချက်ပေးပြောဆိုတာမရှိပါဘူး။ဒါပေမဲ့အစ္စရေးနိုင်ငံရဲ့မြောက်ပိုင်းလဗနွန်နယ်စပ်မှာတော့ဟစ်ဘိုလာအဖွဲ့တွေနဲ့တိုက်ခိုက်မှုတွေဖြစ်နေတဲ့စစ်ပွဲကိုပို့ပြီးတော့မှတိုးချက်လှုပ်ဆောင်သွားမယ်လို့အစ္စရေးတို့ကြေညာအပြီးနိုင်ပိုင်းကြာမှာပဲလဗနွန်နိုင်ငံအတွင်းမှာဒီပေကြားပောက်ကွဲမှုဇက်တိုက်ဖြစ်ပွားခဲ့တာပါဟစ်ဘိုလာအဖွဲ့ကိုအဲ့ဒီပေကြားတွေမပို့ခင်မှာပောက်ကွဲရေးပစ္စည်းတချို့ထည့်ပေးခဲ့တယ်ဆိုတဲ့အပေါ်မှာလည်းအများစုကတန်ရရှိနေပါတယ်သူတို့အချင်းချင်းကြားဆက်သွယ်ရေးမှာအသုံးပြုနေတဲ့လက်ကင်ဖုန်း cell phone တွေကိုအစ္စရေးကကြားဖြတ်နားထောင်နေတယ်ဆိုတဲ့စိုးရိမ်မှုတွေထွက်လာပြီးတဲ့နောက်မှာပဲအစ္စဘိုလာအဖွဲ့ခေါင်းဆောင်ကပေကြားတွေကိုအစားထိုးပြီးတော့အသုံးပြုကြဖို့ညွှန်ကြားခဲ့တာဖြစ်ပါတယ်ရှင
်။ယူကရိန်းရဲ့ drone နဲ့တိုက်ခိုက်မှုကြောင့်ရုရှားနိုင်ငံတီဗာဒေသကနေရာတချို့မှာဒေသခံတွေဘေးလွတ်ရာကိုတိမ်းရှောင်နေကြရပါတယ်။တူရိုပက်စ်မြို့ကိုတိုက်ခိုက်မှုမှာမစ်ဆိုင်း drone နဲ့လက်နက်ကြီးတွေထားတဲ့ရုရှားရဲ့လက်နက်တိုးလောင်းရုံကိုထိမှန်ခဲ့တယ်လို့လည်း ယူကရိန်းလုံခြုံရေးအရာရှိတွေကပြောပါတယ်။တီဗာဒေတာအုပ်ချုပ်ရေးမှူးကတော့ဒီတိုက်ခိုက်မှုကြောင့်မိလောင်သွားတဲ့နေရာတွေကိုအတိအကျမပြောခဲ့ပေမဲ့ထိန်းချုပ်နိုင်ခဲ့ကြောင်း Telegram လူမှုကွန်ရက်မှာပြောထားပါတယ်။ရုရှားကာကွယ်ရေးဝန်ကြီးဌာနကတော့ Kars ဒေတာကဒရုန်း28ဆင်း Brian ဒေတာက16ဆင်းအပါအဝင်ညဘက်မှာတိုက်ခိုက်ခဲ့တဲ့ယူကရိန်းရဲ့ဒရုန်း54ဆင်းကိုကြားဖြတ်ပစ်ချခဲ့တယ်လို့ဒီကနေ့ပဲပြောပါတယ်။ဒေတာတာဝန်ရှိသူတွေကတော့ထိခိုက်ပျက်စီးမှုနဲ့ပတ်သက်ပြီးတစုံတရာထုတ်ပြန်ထားတာမရှိပါဘူး။ယူကရိန်းဘက်ကတော့ Brian's Kars နဲ့ Background လို့နေဆက်ဒေတာတွေကိုအဓိကပိတ်မှတ်ထားပြီးမကြာခဏတိုက်ခိုက်နေတာပါ။ယူကရိန်းစစ်တပ်ကတော့ရုရှားဘက်ကညပိုင်းတိုက်ခိုက်မှုတွေမှာပေထိန်တုံ3ဆင်းနဲ့ဒရုန်း52ဆင်းပါဝင်တယ်လို့ပြောပါတယ်။ Kherson နဲ့ Kyiv ဒေတာအပါအဝင်ဒေတာတချို့မှာတော့ Ukraine လေတပ်ကကြားဖြတ်ဟန်တောင်းမှုတွေလုပ်ခဲ့ပြီးဒရုန်း52ဆင်းနဲ့46ဆင်းကိုပစ်ချနိုင်ခဲ့တယ်လို့ပြောပါတယ်ရှင်။
Republican သမ္မတလောက် Donald Trump ကိုဒုတိယအကြိမ်လှုပ်ရှားမှုစ조사မှုနဲ့ကြုံခဲ့ရပြီးတဲ့နောက်မှာတော့အင်္ဂါနေ့မှာသူ့ရဲ့ပြန်လည်မဲဆွယ် COE ခီးစဉ်ထွက်နေပါပြီ။ Donald Trump အတွက်လုံခြုံရေးတိုးမြင့်ပေးထားတယ်လို့အထူးလုံခြုံရေးအဖွဲ့ Secret Service ကပြောတဲ့အကြောင်း Donald Trump က False သတင်းဌာနကိုပြောပါတယ်။ Secret Service Director Ronald Rufia ဆိုလို့ရှိရင်သမ္မတဟောင်း Trump နဲ့တင်းနာနေကတွေ့ဆုံပြီးတော့တကယ်လို့ Trump အနေနဲ့ဆက်ပြီးတော့ Gulf ကိုရိုက်မယ်ဆိုရင်လုံခြုံရေးအစီအမံအသစ်တွေလိုအပ်မှာဖြစ်ကြောင်းပြောခဲ့တယ်လို့ New York Times သတင်းစာမှာအင်္ဂါနေ့ကရေးသားဖော်ပြပါတယ်။ Florida ပြည်နယ်က West Palm Beach ကောက်ကွဲမှာ Donald Trump ကိုလှုပ်ရှားမှု調査သူလို့သတ်မှတ်ထားတဲ့Ryan Wesley Root ကပြည်မှုကျူးလွန်ထားသူတယောက်အနေနဲ့လက်နက်ကင်ဆောင်မှုနံမက်ဖျက်ထားတဲ့တနက်ကင်ဆောင်မှုတွေနဲ့သူ့ပေါ်မှာဆွဲချက်တင်ထားတဲ့အမှုတွေနဲ့ပတ်သက်လို့တနင်္လာနေ့ကတရားရုံးမှာတွားရောက်ရင်ဆိုင်ခဲ့ပါတယ်။သူဟာခေါင်းသီးချက်ခုနှစ်ကြာခြုံပုတ်ထဲမှာ12နာရီလောက်ပုံအောင်ဆောင်ဆိုင်ခဲ့တယ်ဆိုတာကိုသူ့ရဲ့ cell phone အချက်အလက်ကနေသိရတယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။ပြစ်ခတ်လုံခြုံမှုကိုအချိန်မီတားဆီးနိုင်ခဲ့တဲ့အတွက်အနီးကပ်လုံခြုံရေးဝန်ထမ်းတွေကို Trump ကကျေးဇူးတင်စကားပြောကြားခဲ့ပေမဲ့ဒီလိုပြစ်ခတ်လုံခြုံမှုတွေဖြစ်ရတာကတော့သမ္မတဂျိုးဘိုင်ဒန်နဲ့သူ့ရဲ့ပြိုင်ဘက်ဒုသမ္မတလည်းဖြစ်တဲ့ Democrat သမ္မတလောင်း Kamala Harris တို့ရဲ့လုံဆော်မှုကြောင့်ဖြစ်တယ်ဆိုတာကို Fox သတင်းဌာနကို Donald Trump ကပြောဆိုလိုက်ပါတယ်ရှင်။
View American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဘုဒ္ဓဦးညထိတ်တန့်ရောက်တဲ့တွင်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်။လူပေါင်းရာချီတည်ဆုံးခဲ့တဲ့ယာဂီမုန်တိုင်းကြောင့်မြန်မာနိုင်ငံအပါအဝင်အရှိတောင်အာရှဒေသမှာကလေးငယ်ပေါင်း6သန်းနီးပါးထိခိုက်ခဲ့ရတယ်လို့ကုလသမဂ္ဂကဒီကနေ့ပဲသတင်းထုတ်ပြန်လိုက်ပါတယ်။တရားဝင်ထုတ်ပြန်ချက်တွေအရကပ်ဘေးကြောင့်တည်ဆုံးသူ938ဦးတိရှိနေပြီးဒီထက်ပိုပြီးတိုးလာနိုင်တယ်လို့ကုလသမဂ္ဂကလေးများအရေးပေါ်ရန်ပုံငွေအဖွဲ့ UNICEF ကသတင်းထုတ်ပြန်ခဲ့တာပါ။တိုင်ဖွန်းယာဂီဟာအရှိတောင်အာရှနိုင်ငံတွေဖြစ်တဲ့ Vietnam, Thai, Laos နဲ့မြန်မာနိုင်ငံတွေကိုပြီးခဲ့တဲ့သတင်းနှစ်ပတ်နီးပါးအတွင်းဖြတ်ကျော်ဝင်ရောက်ခဲ့ပြီးတော့နောက်ဆက်တွဲဖြစ်နေရေကြီးရေလျှံမှုတွေဖြစ်ခဲ့တာပါမြန်မာစစ်ကောင်စီကတော့မုံတိုင်းကြောင့်ဖြစ်လာတဲ့ရေပိကြောင့်တေဆုံးသူ226ယောက်ရှိနေပြီး89ဦးပျောက်ဆုံးနေတယ်လို့ဒီသတင်းပတ်အစောပိုင်းမှာသတင်းထုတ်ပြန်ထားပါတယ်ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးရုံးကတော့မြန်မာနိုင်ငံမှာရေပိသင့်နေသူ633,000လောက်ရှိမယ်လို့ခန့်မှန်းထားပါတယ်ထိုင်းနိုင်ငံမှာဆိုရင်တော့နောက်ထပ်3ဦးသေဆုံးကြောင်းဒီကနေ့ပဲသတင်းထုတ်ပြန်ထားပြီးတော့မြို့ပေါ်မှာသေဆုံးသူ18ဦးတိရှိလာကတနိုင်ငံလုံးအတိုင်းအတာနဲ့ဆိုရင်စုစုပေါင်းသေဆုံးသူက938ဦးရှိနေပြီဖြစ်ပါတယ်။ VN နိုင်ငံမှာဆိုလို့ရှိရင်လည်းတန့်ရှင်းတဲ့တောက်သုံးရင်နဲ့မိန်လာစနစ်ချို့တဲ့တဲ့အတွက်ကြောင့်လူပေါင်း3သန်းခန့်ဟာယောဂအန္တရာယ်နဲ့ရင်ဆိုင်နေရတယ်လို့ပြောပါတယ်။ UNICEF ကတော့ရေပေးကြောင်းတန့်ရှင်းတဲ့ရေနဲ့ပညာရေးကျန်းမာရေးစောင့်ရှောက်မှုစားနပ်ရိက္ခာနဲ့အမိုးကရရှိမှုတွေပါဆုံးရှုံးရတယ်လို့သတင်းထုတ်ပြန်ထားပါတယ်ရှင်။
မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့စစ်ပွဲတွေနဲ့ရေဘေးဒဏ်အပါအဝင်ဘေးဒုက္ခမျိုးစုံနဲ့ရင်ဆိုင်နေရတဲ့ပြည်သူတွေအတွက်ဆုတောင်းမေတ္တာပို့ပေးကြဖို့ပုံရဟန်းမင်းကြီး Francis ကဒီကနေ့စက်တင်ဘာလ18ရက်နေ့မှာမေတ္တာရက်ခံတိုက်တွန်းလိုက်ပါတယ
်။ Cari fratelli e sorelle preghiamo per la pace. Non dimentichiamo che la guerra è una sconfitta.
ပုံရဟန်းမင်းကြီးကအီတလီဘာသာစကားနဲ့ဆုတောင်းပေးသွားတာပါ။သူမိန်ကြားသားတာကတော့ကြီးတန်လာတဲ့စစ်ပွဲဒဏ်ကိုရင်ဆိုင်ခံစားနေရတဲ့မြန်မာနဲ့ယူကရိန်းနိုင်ငံတွေမှာကြာဆုံးသွားကြတဲ့သူရဲကောင်းတွေအတွက်ဆုတောင်းကြရအောင်ပါစစ်ပွဲတွေအနိုင်ယူနိုင်ရေးအတွက်ဖျားသခင်ကခွန်အားတွေပေးသနာနိုင်ပါစေဆိုပြီးတော့ပုံရဟန်းမင်းကြီးရဲ့ဆုတောင်းချက်ဖြစ်ပါတယ်ဥရောပတိုက်အလဲပိုင်းနဲ့အရှေ့ပိုင်းဒေသကအော်စတြေးလျ ပိုလန်ရိုမေးနီးယားနဲ့ချက်သမရနိုင်ငံတွေမှာရေလွှမ်းမိုးမှုတွေဖြစ်ပေါ်နေတဲ့ကိစ္စကိုသူစုတောင်းရင်းနဲ့မြန်မာနဲ့ယူကရိန်းနိုင်ငံအတွက်ပါပုတ်ရဟန်းမင်းကြီးကစိန့်ပီတာစီမြင်မှာစုတောင်းမြတ်တာပို့ပေးခဲ့တာဖြစ်ပါတယ်ရေဘေးတံကြောင့်ရိုမေးနီးယားမှာ9ယောက်ပိုလန်မှာ9ယောက်ချက်သမရနိုင်ငံမှာ3ယောက်နဲ့ဩစတြေးလျမှာ1ယောက်စုစုပေါင်း16ယောက်သေဆုံးခဲ့ရပြီးဖြစ်ပါတယ်ပိုယဟမင်းကြီးဟာမြန်မာအပါဝင်ကမ္ဘာနိုင်ငံအနှံ့မှာရှိတဲ့ပရိပခအသီးသီးမှာရင်ဆိုင်နေရတဲ့လူသားတွေအတွက်စိုးရိမ်မကင်းကြောင်းနဲ့ဒီလူတွေကိုမေ့မထားကြဖို့ဆုတောင်းမေတ္တာပို့ပေးကြဖို့မကြခဏမိန့်ကြားနေတာဖြစ်ပါတယ်ရှင
်မြန်မာနိုင်ငံကရေလွှမ်းနေတဲ့ဒေသတွေကပြည်သူတွေကိုအရေးပေါ်စားနပ်ရိက္ခာအကူအညီအများဆုံးပေးပို့နိုင်ရေးအတွက်ကုလသမဂ္ဂလက်အောက်ခံကမ္ဘာစားနပ်ရိက္ခာအဖွဲ့ကစီစဉ်နေပါတယ်ဒါဟာဇူလိုင်လကလေးကရေဘေးကူညီရေးလုပ်ငန်းတွေဆောင်ရွက်နေမှုကနေအရှိန်မြင့်ပြီးတော့လှုပ်ဆောင်လာလည်းဖြစ်ပါတယ်အင်အားပြင်းယာဂီတိုင်ဖုန်းမုန်တိုင်းပြီးခဲ့တဲ့စက်တင်ဘာ17ရက်နေ့ကအဖျားခတ်တိုက်ခိုက်သွားခဲ့တဲ့အကြောင်းနေပြည်တော်အပါအဝင်ပဲခူးမကွေးမန္တလေးတိုင်းတွေနဲ့ရှမ်းကယားကရင်မွန်ပြည်နယ်တို့မှာမြေပြုံမှုနဲ့ရေလွှမ်းမိုးမှုဒဏ်တွေကိုစိုးရွားစွာခံစားနေကြရတာပါရေဘေးဒဏ်ကြောင့်သေဆုံးတဲ့သူယာနဲ့ချီပြီးရှိတဲ့အပြင်လူပေါင်း6သိန်းခွဲလောက်လည်းရေဘေးဒုက္ခနဲ့ရင်ဆိုင်နေရတယ်လို့ WFP ကပြောပါတယ်ဒီတိုင်ဖုန်းမုန်တိုင်းဝင်ရောက်မတိုက်ခတ်ခင်ဩဂုတ်လကလေးကမြန်မာနိုင်ငံသား73တန်းလောက်ဟာစစ်နေခါရှာပါမှုနဲ့ရင်ဆိုင်နေကြရပြီဖြစ်တဲ့အတွက်ကြောင့် WFP အနေနဲ့ထပ်တိုးလာတဲ့အကူအညီလိုအပ်မှုတွေကိုဖြည့်ဆည်းနိုင်အောင်အချိန်ပြည့်ကြိုးစားဆောင်ရွက်နေတယ်လို့မြန်မာနိုင်ငံဆိုင်ရာအကြီးအကဲကပြောပါတယ်ရှင်
မြန်မာနိုင်ငံရဲ့အကျဉ်းထောင်တွေထဲမှာဖမ်းဆီးခံထားရတဲ့သူတွေကိုအာဏာပိုင်တွေဘက်ကလူမဆန်တဲ့နှိပ်စက်ညှဉ်းပန်းမှုတွေကျူးလွန်နေပြီးတော့စစ်တပ်ကမြန်မာနိုင်ငံကအာဏာသိမ်းပြီးတဲ့နောက်ပိုင်းလူပေါင်း1853ဦးထက်မနည်းအချုပ်ထောင်တွေထဲမှာတည်ဆုံးခဲ့တယ်ဆိုတော့ယုံကြည်စိတ်ချရတဲ့သတင်းတွေရရှိခဲ့တဲ့အကြောင်းမနေ့ကထုတ်ပြန်တဲ့ကုလသမဂ္ဂလူခွင့်ဆိုင်ရာမဟာမင်းကြီးရဲ့အစီရင်ခံစာမှာဖော်ပြပါတယ်တည်ဆုံးခဲ့တဲ့သူတွေထဲမှာကလေးငယ်88ဦးအမျိုးသမီး125ဦးပါဝင်တဲ့အကြောင်းကိုလည်းဖော်ပြထားပြီးတော့အာဏာပိုင်တွေရဲ့ကြောက်လန့်တုံ့လုပ်ဖွယ်ရာကျူးလွန်မှုတွေနဲ့ပတ်သက်လို့အသေးစိတ်အချက်အလက်တွေဖော်ပြထားပါတယ်။အကျဉ်းသားတွေပေါ်မှာဆိုးဝါးပြင်းထန်လွန်းစွာနှိပ်စက်ညှဉ်းပန်းခဲ့တယ်လို့လုံလောက်တဲ့ကျန်းမာရေးဆောင်ရှောက်မှုတွေမပေးဘူးဆိုတာကိုလည်းကုလသမဂ္ဂလူခွင့်ဆိုင်ရာမဟာမင်းကြီးရုံးရဲ့မြန်မာနိုင်ငံဆိုင်ရာအကြီးအကဲကဂျနီဗာမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ရှင်။ဟုတ်တဖူးညရဲ့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်အရင်ဆုံးတော့နေပြည်တော်တက္ကသိုလ်မှာရေဘိုးဒုက္ခသည်150လောက်အစာအစိတ်အသစ်နဲ့သတင်းကိုတင်ဆက်ပေးကြပါမယ်ရေဘေးတံအဆိုးဝါးဆုံးရင်ဆိုင်ခဲ့ရတဲ့ဒေသတွေထဲမှာတစ်ခုဖြစ်ခဲ့တဲ့နေပြည်တော်တက္ကသိုလ်မြို့နယ်မှာကလေးငယ်တွေအပါအဝင်ရေဘေးဒုက္ခသည်150လောက်အစာအစိတ်အသစ်ခဲ့တယ်လို့ဒေသခံတွေက VOA ကိုပြောပြပါတယ်စေတနာရှင်တွေလှူဒန်းတဲ့အစာအသောက်တွေကိုစားမိရာကနေအစာအစိတ်တင့်နေတာကြောင့်ဆေးကုသမှုခံနေရတာဖြစ်ပါတယ်။ရေဘေးနောက်ဆက်တွဲရင်ဆိုင်နေရတဲ့ကျန်းမာရေးပြဿနာတွေနဲ့ပတ်သက်လို့ရန်ကုန်ကနေပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုစီသူကတင်ပြပေးထားပါဗျ
။ယာဂီမုန်တန်းကြောင့်ရေဘေးတံဆူဆူဝါးဝါးကြုံခဲ့ရတဲ့နေပြည်တော်တက္ကသိုလ်မြို့နယ်ကချောင်းချားနဲ့ကျက်သွန်ခင်းရွာမှာစက်တင်ဘာ18ရက်နေ့ညနေပိုင်းကလာရောက်လှူဒန်းတဲ့ဓာတ်ပေါက်တွေစားသုံးပြီးရေဘေးတင့်ပြည်သူ150နီးပါးအစာအစိတ်တင့်ပြီးတော့ဆေးရုံတင်ထားရတယ်လို့ကျေးရွာကဒေသခံတွေက view ကိုပြောပါရယ်အစာအစိတ်အသင့်သူတွေကိုဆေးရုံနဲ့တင်ထားတယ်လို့ချောင်းချားကျေးရွာဖုန်ကြီးကျောင်းမှာလဲကျမကြီးစင်တာဖွင့်ပြီးတော့ကုသနေရကလက်ရှိမှာတော့ကလေးငယ်တွေရဲ့အံပတ်နဲ့ဓာတ်ပေါက်ကိုတခွဲခန်းပို့ထားတယ်လို့ကူညီပေးခဲ့သူတူဦးကအခုလိုပြောပါရယ်ည
ရတော့ဟောပါတော့ကလေးတွေရောတော့ကလေးနဲ့ကလေးရောလူကြီးရောအရေးပေါ်ကားနေညရတယ်ညနေ9နာရီတော့ကနေည7ခွဲတော့ဒီဟောပါတော့အရေးပေါ်ကားနေထုတ်လိုက်ရတယ်ဗျကျွာနေမဲ့တန်တဲ့လူနာတို့တော့ကျွန်တော်တို့ချောင်းညာဖုန်းကြီးကြောင်းမယ်တင်တာဖွင့်ပြီးတော့ကျွန်တော်တို့ကတော့ညာစနစ်ခွဲလောက်မယ်တော့ကျွန်တော်တို့ဟိုပါပေါ့နော်ဒီနီးစက်ရကြီးလဲကျန်းမာရေးဌာနအိမ်နဲ့ကျွန်တော်တို့စေဝါးရီတော့ဆိုင်ငယ်နဲ့အရေးပေါ်တော့ပြီးတော့တည်ယူရတယ်ဗျမူးရဲတယ်တချို့ကလည်းအန်နေတယ်ဗျအခုအဲ့ဒီလိုမျိုးတော့တယောက်နဲ့တယောက်တော့မတူကြဘူးဗျအဲ့လိုမျိုးလက္ခဏာကတော့အဆုံးပဲဟိုပါပေါ့သူတို့ယူရအင်အားနဲ့ဆိုရင်လူကြီးကတော့လောလောဆယ်ဟိုကျွန်တော်တို့တိကျလို့တော့200ပတ်စာလေးလောက်တော့သွားတယ်ဗျအစောပိုင်းဖြစ်တာတော့ဟိုပါပေါ့နော်ချောင်းညာကြီးရွာကလေးအများစုဗျာနောက်ပိုင်းမှာတော့ဒီချောင်းညာရွာလူကြီးရောလို့ဖြစ်လာတယ်ဗျာကျွန်တော်တို့ဒီချောင်းညာကိုသမင်းတို့တွေလာတယ်ဟိုပါပေါ့နော်သမင်းတွေကျဲဝေနဲ့ကျဲဦးနဲ့သမင်းတွေလာတယ်အစုံပေါ့ဓာတ်ပေါက်တွေလည်းပါတယ်လို့တော့ပြောကြရတယ်ဗျာဟိုကလက်ရှိတော့ကျွန်တော်တို့ဓာတ်ပေါက်ကိုလည်းတခွဲခန်းပို့ထားတယ်ပြီးတော့ကလေးတယောက်ရဲ့အံပက်လေးကိုတော့ဟိုကတခွဲခန်းကိုတော့ပို့ထားတယ်ဗျာ
အစာအစိတ်အသင့်သူတွေကိုကျွာဖုန်ကြီးချောင်းအပြင်တက္ကသိုလ်မြို့နယ်ဂရင်100ဆေးရုံနဲ့ဂရင်300ဆေးရုံတို့မှာကုသပေးနေပြီးတော့စတေမာ18ရက်မနက်ပိုင်းမှာတက်တာလာတဲ့သူတချို့ဆေးရုံဆင်းလာပြီလို့ချောင်းချားကြေးရွာသားတွေကပြောပါတယ်တက္ကသိုလ်မြို့နယ်ဂရင်တရားဆေးရုံမှာပြင်ပလူနာ90အတွင်းလူနာ56ဦးနေပြည်တော်ကလေးအထုကုဆေးရုံမှာ5ဦး ကရင်300ဆေးရုံမှာအတွင်းလူနာ4ဦးကိုကူတာပေးထားတယ်လို့လည်းစစ်ကောင်စီကသတင်းထုတ်ပြန်ခဲ့တာပါ။အစာဆေးတဲ့နဲ့ဒေသခံတွေကပြန်လည်တက်တာလာသူတွေကတော့ဆေးရုံကဆင်းလာပြီလို့လည်းချောင်းချကြည့်ရတာတူကပြောပါတယ
်။အဲမြို့နယ်ကလည်းကားရင်လည်းလာခေါ်ကြရပေါ့။အကနေမှကရင်တရားမှာမဆန့်တော့ကျွန်တော်တို့ကရင်300ကိုနည်းနည်းပါခွဲသွားရပေါ့။ဆေးရုံကိုကျွန်တော်ကလေးမတင်ရဘူး။ဒီအမျိုးသမီးဖြစ်သူကတော့ဒီကြေးလက်ကလာတဲ့ရွာလူကြီးအိမ်မှာပဲပလင်းတလုံးဆက်ပြီးလာတဲ့သူကလည်းထူထောင်ဖြစ်သွားပြီးတော့အိမ်မှာပဲပြန်ခေါ်ပြီးတော့ဖို့မပို့လဲရဘူးခင်ဗျ။အလုံးတက်တာကြရလို့ပြောရခင်ဗျာ။ဆင်းတဲ့လူကဆင်းလာပြီပေါ့အဲ့လိုမျိုးပေါ့တက်တာပြီးထူထောင်ဖြစ်ကြရပေါ့။အဲတချို့တဝက်တော့ပြန်ဆင်းလာပြီပေါ့တချို့တဝက်ကတော့မဆင်းလာသေးဘူးပေါ့
။လက်ရှိအချိန်မှာကျမကြီးဆောင်းရှောက်မှုအပြင်ချောင်းချားနဲ့ကျက်သွင်ကင်းကျေးရွာလမ်းတွေပျက်စီးသွားတဲ့အတွက်ပြည်ပြင်ဖို့အကူအညီလိုအပ်နေပြီးတော့ပြန်လည်ထူထောင်ရေးလုပ်ငန်းတွေအတွက်လည်းအကူအညီတွေလိုအပ်နေပါတယ်။ရာဂီမုန်တိုင်းကြောင့်မြန်မာနိုင်ငံတော်အမှာရည်ကြီးရေရှမ်းခဲ့ပြီးတော့လမ်းတစားတွေပျက်စီးခဲ့ရပါတယ်။တချို့ဝေးလံခေါင်ဖျားတဲ့ကြေးရော်တွေစီအလူရှင်တွေမရောက်နိုင်တာတွေရှိသလိုလာရောက်လူတန်းနဲ့ထမင်းဟင်းတွေဟာကြာရှည်အထားမခံတဲ့အတွက်အစာချောက်တွေအပြင်ဆေးဝါးအကူအညီတွေလည်းအထူးလိုအပ်နေပါတယ်ခင်ဗျာ
။ဒါကတော့နေပြည်တော်တက္ကသိုလ်မြို့နယ်မှာကလေးငယ်တွေအပါအဝင်ရေဘေးဒုက္ခသည်150လောက်အစာအစိတ်တင့်ခဲ့တဲ့အခြေအနေကိုစီသူကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တစ်ဆက်သေးပါပဲ။ရခိုင်ပြည်နယ်မြောက်ပိုင်းဘက်မှာလည်းရေဘေးအသင့်ပြည်သူတွေအတွက်အရေးပေါ်စားနပ်ရိက္ခာနဲ့အကူအညီတွေလိုအပ်နေတဲ့အခြေအနေကိုတစ်ဆက်သေးတင်ပြပေးကြပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာမကြသေးခင်တုန်းကရေဘေးသင့်ခဲ့တဲ့ကြေးရွာပေါင်းကဒါဇင်နဲ့ချီရှိခဲ့ပါတယ်။နေအိမ်တွေနဲ့ယာနဲ့ချီပြီးတော့ထိခိုက်ပျက်စီးခဲ့တယ်လို့ဒေသခံတွေက VOA ကိုပြောပြပါတယ်။ရေဘေးကြောင့်ဒုက္ခရောက်နေရတဲ့ပြည်သူတွေအတွက်အရေးပေါ်စားနပ်ရိက္ခာနဲ့အကူအညီတွေလည်းအရေးတကြီးလိုအပ်နေပါတယ်။ရခိုင်ပြည်နယ်မှာရင်ဆိုင်နေရတဲ့ရေဘေးနောက်ဆုံးရအခြေအနေရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုဝင်းခန့်မောင်ကတင်ပြပေးထားပါတယ်။
အာခတ်တတော် AA ထိန်းချုပ်နေမည်တစ်ခုဖြစ်တဲ့မင်းပြားမြို့နယ်ဖုံသားချောင်းတစ်လျှောက်ကကျေးရွာအများပြားရေဘေးတံတင်နေတာပါရေဘေးကြောင့်နေအိမ်တွေထိခိုက်ပျက်စီးမှုတွေလည်းကြီးမားခဲ့တယ်လို့ကုညီကယ်ဆယ်ရေးတုံ့ငန်းတွေမှာပါဝင်နေတဲ့ဒေသခံတွေကပြောပါတယ
်ကြီးတာတော့ဒီဖုံသားချောင်းတစ်ချောင်းလုံးကြီးသွားတယ်ကြီးတာလေးဒီတစ်ရက်လောက်ပဲသူတို့ကြီးသွားတယ်ကြီးတာတော့ရေကာတာဖွင့်ချတယ်လို့မျိုးသူတို့ဘာမှမရနိုင်တော့လူလေးတယောက်ပါသွားတယ်ဟုတ်တယ်လူတယောက်ပါသူမျောပါသွားတယ်အိမ်ခြေပေါင်းကရွာပေါင်းကတော့40ကျော်ရှိတယ်လက်ရှိအချိအနာဆုံးရွာတွေပြောရမယ်ဆိုတော့ရှိရွာလောက်ရှိတယ်ခင်ဗျဟုတ
်လက်ရှိရေကြီးရေရှမ်းမှုတွေနဲ့ရင်ဆိုင်ခဲ့ရတဲ့ဖုံသားချောင်းတစ်လျှောက်ကျေးရွာတွေဟာချင်းတိုင်းသားအများစုနေထိုင်တဲ့ကျေးရွာတွေဖြစ်ပါတယ်လေးမြို့မြေရေနဲ့ရခိုင်ရိုးမတောင်ပေါ်ကတလဟောဆင်းသက်လာတဲ့ရေတွေကြောင့်နေပေါင်း190ကျော်ရေစီးတဲ့မျောပါသွားခဲ့တာဖြစ်တယ်လို့လည်းမင်းပြားဒေသခံကပြောပါတယ
်ရေတွေကိုအကုန်လုံးအိမ်ပါတခါချင်းနှုတ်ပြီးမှပါသွားတဲ့အိမ်တွေအများကြီးရှိတယ်ခင်ဗျဟုတ်လက်ရှိကျွန်တော်တို့စီကိုဒီရွာသူရွာသားတွေဒေသခံတွေကပို့လာတဲ့အချက်လက်အရဆိုရင်ဒီနေ့ချိန်တိုင်းသူတို့ရေသွားလို့တော့မပြီးသေးဘူးလက်ရှိရနိုင်တဲ့ information အရဆိုရင်190,200ဖြစ်ဟုတ်တယ်။
အောင်းနဲ့ချီတဲ့ရေဘေးသင့်ဒေသခံတွေအတွက်အကူအညီတွေလည်းအရေးကြီးလိုအပ်နေတယ်လို့ဒေသခံတို့ကပြောပါတယ
်။လက်ရှိအခြေတော့ကျွန်တော်တို့ဒေသခံတွေပြောတဲ့ပုံစံအရတော့ဒီအသင်းဌာနမှာတော့ဖီဖီတမတွေတော့မရောက်လာသေးဘူးလက်ရှိသူတို့ဟာသူတို့ရွာသူရွာသားတွေရှိမှရှိတဲ့ဟာကိုတယောက်နဲ့တယောက်ဖင်ငါပြီးမှစားနေကြတယ်လို့ပြောတယ်အမိုးကာမရှိဘူးပေါ့နော်လက်ရှိကတော့နှစ်ပြိုးရွက်တွေဝါရွက်တွေမိုးပြီးမှနေနေရသေးတယ်ရွာမှာအိမ်မရှိတော့တဲ့လူတွေဆိုရင်တောင်ပေါ်မှာပဲနေလို့ရတယ်ရွာထက်မှကျတော့ချွတ်ရေတွေဝင်လာတဲ့ခါမှာချွတ်တွေကနုံတွေကအများကြီးရှိတော့နေလို့မရတော့ဘူးအခြေအနေရှိတယ်ဟုတ်တယ်
ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အာခတ်တပ်တော်အေအေချာတကြောပြန်တိုက်ပွဲတွေစတင်ခဲ့တဲ့ပြီးခဲ့တဲ့2023ခုနှစ်နိုဝင်ဘာလ13ရက်ကတည်းကကုန်းလန်းရေလန်းတွေနဲ့ကုန်းစီစီးဆင်းမှုတွေဖျက်တောက်ခံထားရတာကြောင့်ဒေသတွင်းစားနပ်ရိက္ခာတွေရှားပါးတာအပြင်ဆေးဝါးပြတ်တောက်မှုတွေလည်းရှိနေတာပါဒီကြားထဲမကြာခဏဆိုသလိုရေကြီးရေချက်မှုတွေရှိနေတာကြောင့်စပားကင်းတွေပျက်စီးတာတွေနေအိမ်တွေလမ်းဒါတွေပျက်စီးတာရှိပေမဲ့လည်းအေဘက်ကအပြည့်အဝကူညီဆောင်ရွက်ပေးတာမျိုးတွေမလုပ်နိုင်သလိုနိုင်ငံတကာအဖွဲ့အစည်းတွေရဲ့အကူအညီတွေလည်းမရှိတာကြောင့်ဒေတာတွေနေထိုင်သူတွေရဲ့နေစဉ်ဘဝတွေကပိုပြီးတော့ခက်ခဲလာနေတယ်လို့လည်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းတူဖြစ်တဲ့ဦးဖေတန်းကပြောပါတယ
်။ဒါရှောင်းမြေကြီးရဲ့အတွင်းနဲ့စပါးခင်းပြည့်စည်ရဲ့လန်ဒရာတွေပြည့်စည်ပြီးဂျွာတွေပေါ့အဲရှိရအကုန်လုံးပြည့်စည်ရဲ့အဲဒါမျိုးတော့ကိုကြီးကြီးမားမားပြည့်စည်ပါတယ်။အဲဒါမဲ့အစိုးရကတော့သူတို့ရဲ့ထိချိုဧရိယာလည်းမဟုတ်ဘူး။အိုဆရာရလည်းဒါမမစီပိတ်ထားတဲ့အတွင်းနဲ့ကုန်စည်တွေကတအားကြီးရဲ့အဲသူတို့ကလည်းဒါနေရင်ဒီကွင်းစင်းပြီးတော့ဘာမှမလုပ်နိုင်တဲ့ရှင်မျိုးရှိတယ်အဲအခါတတ်တော်ဘက်ကလည်းပဲတန့်ရှင်းလိုအပ်ပြီးတည်ရတယ်
ပြီးတော့လမ်းတွေကြားတဲ့အနေချင်းပြင်လာတဲ့တရားရယ်အရေးခါရင်နည်းနည်းအဲကုညီလာတော့တရားတော့ဒါကအဲဒါလုံလောက်တဲ့ကုညီမျိုးမှုမျိုးလဲအဲမပေးနိုင်ဘူးနိုင်ငံတကာကုညီလည်းမရှိတဲ့အခါမှာအဒီဒုက္ခတွေရဲ့လိုအပ်ချက်တွေပြည့်စုံမှုဆိုတာဘုအခက်အခဲကြီးပါတယ်ဟုတ်ကဲ့ရခိုင်ပြည်နယ်မှာတစ်ဖက်တိုက်ပွဲတွေကြောင့်တိုင်းနယ်ခြေရဲ့ရခိုင်ဒေသခံတွေဦးအိမ်ဆောင်ကထွက်ပြေးနေရပြီး
ဒုက္ခဒေသခံတွေနဲ့လုံခြုံမဲ့လို့ယူဆတဲ့နေရာတွေမှာနေထိုင်နေကြပြီးစာဝတ်နေရေးပညာရေးကျန်းမာရေးစတဲ့အခက်အခဲမျိုးစုံနဲ့ရင်ဆိုင်နေကြသလိုပကြခနာဆိုသလိုကြောက်တက်တဲ့တဘာဝဘေးအန္တရာယ်ကိုလည်းကြုံတွေ့နေကြရတာပါခင်ဗျာဒါကတော့ရခိုင်ပြည်နယ်ထဲမှာရေဘေးတင့်နေတဲ့အခြေအနေကိုဝင်းခံမောင်းကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့အခုချိန်ထိရေပြန်မကျသေးလို့အကူအညီတွေရေ ရှမ်းပြည်နယ်တောင်ပိုင်းအင်းလေးမှာတော့အခုချိန်အထိရေပြန်မကြသေးပါဘူး။ဒါကြောင့်မို့လို့စားတောက်ရေးနဲ့အကူအညီတွေအရေးပေါ်လိုအပ်နေတယ်လို့ VOA ကိုဒေသခံတွေကပြောပြပါတယ်။နေအိမ်တွေရေနစ်မြုပ်လို့အိမ်မပြန်နိုင်ကြသေးတဲ့သူတွေရှိတယ်လို့သွားလာရေးခက်ခဲတဲ့တချို့ရွာတွေအတွက်တောက်သုံးရေနဲ့စားစရာကလည်းအရေးပေါ်လိုအပ်နေပါတယ်။အင်းလေးရဲ့ရေဘေးသင့်အခြေအနေနောက်ဆုံးရထားတဲ့သတင်းတွေကိုရန်ကုန်ကပေးပို့ထားတာကိုအခြေခံပြီးတော့အလိမ္မာကပြောပြပေးပါမယ်ရှင်။
မြန်မာနိုင်ငံမှာယာကီမုန်တိုင်းကြောင့်ရေဘေးတံသိမ်းခဲ့တဲ့အထက်မှာရှမ်းပြည်နယ်တောင်ပိုင်းကခီးသွွားဒေသတွေလည်းတော်တော်များများပါဝင်ခဲ့ပါတယ်။အဲ့ဒီအထက်ကအင်းလေးမှာတော့ကျေးရွာပေါင်း100ကျော်ကနေအိမ်တွေဟာရင်းနှီးမြုပ်ခဲ့ရပြီးတော့အခုချိန်ထိရေပြန့်မကြသေးဘူးလို့ဒေသခံတွေနဲ့သွားရောက်ကူညီသူတွေကပြောပါတယ်။အခုချိန်မှာအင်းလေးဒေသခံတွေအတွက်စားစရာနဲ့တောက်သုံးရေလိုအပ်နေတယ်လို့ပြောပါတယ်
။ကြီးမလာတာ9ရက်လောက်ရှိပြီနော်။ကြာကျွန်တော်တို့ထင်းနေရောကြေရကြတော့လေဒီဖက်ဝေလို့ရလေအရှင်းမပြေသလိုလို့နော်။အဲကြောင့်ထင်းနေတဲ့မိတွေ့နေတဲ့တုံးရတယ်မှန်။ဆန်စီချင်းချာကားစားဖို့ပြမှာစားဝင်နေရေပေါ့နော်။အဲလီတော့လေအချက်လေးတော့ရှိပါရဲ့ကြာ။ဒီတော့ဘဝစားခက်ခဲရှိနေကြမှာဟုတ်။
ကျေးရွာ189ရွာကလူဦးရေ 9,400 ကျော်ဟာရေဘေးတံသိမ်းခဲ့ရတယ်လို့သွားရောက်ကူညီသူတွေကပြောပါရယ်။သွားလာရေးခက်ခဲလို့အကူအညီမရတဲ့ရွာတွေလည်းရှိပါရယ်။နေအိမ်ရေမြုပ်တဲ့အထက်ပါသူတွေကတော့ဖုံးကြီးကျောင်းတွေမှာအဆုလိုက်ခိုးလုံနေကြရတယ်လို့အင်းထဲမှာဒီကနေ့သွားရောက်ကူညီခဲ့တဲ့ဒေသခံတို့ကအခုလိုပြောပြပါဗျ
။ဒီကပေါင်းတူတူများတယ်ကျွန်တော်တို့ကတော့ကြာတော့ဒီဘက်လေလန်းလေးမိတော့ဘူးနော်။အဲ့ဖက်အချက်လေးလေးနဲ့ကျွန်တော်သွားပြီးတော့ပူညီပြပါရစေပါမို့။အခုကကြာတော့ကျွန်တော်ကြီးကကြာတော့တည့်ရက်ဟာမလင်းမအဲ့လိုပဲကြားရပြမှာပေါ့။အင်းညကြတော့မရေဟိုလိုမျိုးတစ်ခြားအိမ်ကြီးကြတော့အပေါ်တစ်ခါမှနေလို့ရတယ်ပေါ့နော်အဲတချို့ကကြတော့တစ်ခြားအိမ်ကြီးတွေကကြတော့အပေါ်လုံးခွန်ပေးပေါ်တာပေါ့နော်အဲတချို့လူကြတော့နေဖို့မရှိတဲ့အတွက်တချို့ကကြတော့ဖုန်ကြီးကြမှာလူကြီးပြီးတော့နေတယ်ပေါ့နော
်ရေပေးတံကြောင့်ရှမ်းပြည်နယ်မှာရေကြီးမြေပြိုပြီးတော့တချို့နေရာတွေမှာအသေးအပြောက်လည်းများခဲ့တယ်လို့သိရပါတယ်အေးလေးမှာတော့ရေပြင်မှာနေထိုင်တဲ့ဒေသခံတွေအတွက်လူထိခိုက်မှုမရှိပေမဲ့အခုချိန်မှာစားစရာဆောင်တဲ့တောက်ရည်တဲ့အပြည့်73စီဒါတွေလိုအပ်နေတယ်လို့ပြောပါတယ်
။တအားဝီးလာတဲ့နေရာလေးကကြတော့တကယ်ဟိုဆလူရှင်လေးကတော့တချို့ကကြတော့ရေကြောကြတယ်လေနော်အဲဒါကြတော့မသွားရေးကြဘူးနော်။အဲအင်းလေးကဒီလိုရေမြုပ်ပြီးဆိုမှတော့မှရေဘာမှသွားလို့မရတော့ဘူးလေဒီလမ်းပေါ်မှာဆိုရင်ရေကရှင်ပါတော့ရှိရဗျ။အင်းလေးကကြတော့ရေလေးလေးလေးချားနေတော့တကယ်ဒီရုပ်ကြီးရဲ့ချက်လာလေးတော့အထည်ပြောတော့တိတ်မရှိဘူးပေါ့နော်။ထက်ခဲတာကြတော့ဒီစားဖို့နေရေးပေါ့နော်အဲ့လိုမျိုးဗျ။
နိုင်ငံတော်အနေထားမှာရေးပေးကြောင်းတင်းဆုံးသူ226ဦးနဲ့ပျောက်ဆုံးသူ89ဦးရှိထားတယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားပါတယ်။ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာကြီးလာရေးမှူးရုံး UNOCHA ကတော့နေပြည်တော်ပဲခူး၊ကယား၊ကရင်မကွေးနဲ့မန္တလေးအပြင်မိုးပြင်းနဲ့ရှမ်းပြည်နယ်အရှိန်နဲ့တောင်ပိုင်းအပါအဝင်မြို့နယ်ပေါင်း59ခုမှာလူပေါင်း6သိန်းကျော်ဟာရေဘေးတံသိခဲ့ရတယ်လို့ထုတ်ပြန်ထားပါတယ်ရှင်
ဒါကတော့အခုချိန်ထိရေပြန့်မကြသေးလို့အကူအညီတွေအရေးပေါ်လိုအပ်နေဆဲဖြစ်တဲ့ရှမ်းပြည်နယ်တောင်ပိုင်းအင်းလေးဒေသကရေကြီးရေလျှံမှုနောက်ဆုံးအခြေအနေအလိမ္မာတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကီနီဒေသလေကြောင်းတိုက်ခိုက်မှုကို VOA ကရိုက်ကူးတင်ဆက်ထားတာတင်ပြပေးကြပါတယ်။စစ်မဲ့ဇုံမရှိတဲ့ကရင်နီဒေသမှာစာတင်ကျောင်းနေတဲ့ဒုက္ခသည်စခန်းတွေကိုစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကိုကုလသမဂ္ဂအပါအဝင်နိုင်ငံတကာအနေနဲ့ထိထိရောက်ရောက်ကာကွယ်ပေးပါလို့ကရင်နီလူငယ်ကျောင်းဆရာဆရာမတွေကတောင်းဆိုလိုက်ပါတယ်။ကလေးငယ်9ဦးလူကြီး2ဦးအသက်ဆုံးခဲ့ရပြီးတော့ကလေးငယ်အများအပြားပြင်းပြင်းထန်ထန်ဒဏ်ရာရခဲ့တဲ့ကရင်နီဒေသနဲ့ရှမ်းနယ်ဇက်ကဖဲခုံဒုက္ခသည်စခန်းအပေါ်ပြီးခဲ့တဲ့သတင်းပတ်တုန်းကစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကိုမျက်မြင်တွေ့ခဲ့ရတဲ့ VOA သတင်းတောင်မတ်ရင်ချင်းနိုင်ကရိုက်ကူးတင်ဆက်ပေးထားပါဗျ။
အခုမြင်နေရတာကတော့ကျမတို့ခုဒါဖေခုံမြို့နယ်မှာရှိတဲ့လက်ဤဟာဆစ်ဆောင်စခန်းပေါ့နော်ဒီစခန်းကိုတမနေ့ညဆိုတော့ဒီစက်တင်ဘာလ5ရက်နေ့ကည9နာရီကျော်လောက်မှာပေါ့နော်စစ်ကောင်စီကလေကြောင်းကနေပြီးတော့ဒါတိုက်ခိုက်သွားတဲ့နေရာကိုကျမတို့မြင်နေရတာပါဒါဆစ်ဆောင်စခန်းလည်းဖြစ်တဲ့အပြင်အခုတေဆုံးသွားတဲ့ဒီဘုံကြောင်ပေါ့နော်ဒီလေကြောင်းကနေကျဲချတဲ့ဘုံတံကြောင်တေဆုံးသွားတဲ့ဒီမှာကလေးတငယ်တွေလည်းပါပါတယ်အခုဆိုရင်လည်းကျမတို့အခုမြင်နေရတဲ့ဒါဆိုရင်ဒါကလေးကျောင်းသုံးစာအုပ်တွေပဲကျမတို့အခုမြင်နေရတာပါဆိုတော့ဟိုအခုဒါကျမတို့အခုရက်နေတဲ့နေရာဆိုလို့ရှိရင်ဒီတမိသားစုလုံးပေါ့နော်ကလေး2ယောက်ပါတဲ့ဒီမိသားစု6ယောက်ကပေါ့နော်ဒီတဲမှာနေချိန်တဲ့အခါနေတဲ့အချိန်မှာဒီစစ်ကောင်စီရဲ့လေချောင်းကနေကျဲချတဲ့ဘုံတံချောင်းပေါ့နော်သူတို့တမိသားစုလုံးတေဆုံးသွားပါတယ်အခုဆိုရင်ဒီမှာကျမတို့တွေ့ရတဲ့ဒါဆိုကလေးចောင်းသုံးစာအုပ်တွေပေါ့နော်ဒါအခုဒါဒီတဲတွေမှာဆိုရင်ဒါကလေးတွေအများဆုံးနေထိုင်တာတွေ့ရပါတယ်အများဆုံးနေရတာចောင်းသုံးစာအုပ်စာရွက်တွေပဲဖြစ်ပါတယ်ဒါကြောင့်ဒီတေဆုံးသွားတဲ့ကလေးတွေဟာဆိုလို့ရှိရင်ဒါစာတင်နေတဲ့ကလေးတွေလည်းဖြစ်ပါတယ်ဒါဆိုရင်အခုဆိုရင်ဒါစာဖတ်ခြင်းအကျိုးကျေးဇူးပေါ့နော်ဒီထားတယ်ဆိုတဲ့ဟာဒီစစ်ဆောင်စခန်းမှာနေပေမဲ့ဒီကလေးတွေဟာသူတို့ပညာရေးကိုပေါ့နော်အားကျိုးမှန်တဲ့သူတို့လေ့လာတင်ယူနေတာလည်းကျမတို့တွေ့ရပါဒါဆိုရင်ဒါအင်္ဂလိပ်လိုသူတို့လေ့လာနေတဲ့ဒါအာမှတ်တမ်းမှတ်ရာတွေပဲဖြစ်ပါတယ်ဒါအခုတွေ့နေရတဲ့အပိုင်းစားကတော့ဒါစစ်ကောင်စီလေကြောင်းကနေပြီးတော့ဘုံကျဲသွားတဲ့ဒါဘုံခွန်စားပေါ့နော်ပြင်အား900ပေါင900ရှိရလို့ကျွန်တော်တို့သိရပါတယ
်အေးတချို့ကကျတော့နိုင်ငံကိုလုံးတော့တွေးရင်းနေပြီးတော့မှသူတို့လည်းကေယောကတန်းနေဖြစ်ကုန်လေရှင်တချို့ဟာလည်းဒီလိုမျိုးဖြစ်ပြီးတော့မှဟုတ်ရောင်လေလေရောင်လေနေပဲသွားမှမသိဖြစ်ကုန်ပြီးတော့မှသူများပတွေရတယ်ဘောနော်ဒီတချို့ကကျတော့ဒီတိုးတွေမှာဒီအမြရန်စားနေစင်လေရှင်ရန်စားနေစင်ပြီးတော့မှဒီတချို့အဲကျွန်တော်တို့ကြောက်တော့တဲ့အများဆိုတော့ကလေးဘောနော်အသက်မကြီးသေးတဲ့ကလေးတွေပေါ့အဲ့ဒီကလေးတွေဆိုရင်တချို့ကလည်းနေပဲပေါ်တယ်ဘောနော်အဲ့ဒီအလောင်းတွေလည်းကျွန်တော်မြေကြီးထဲနေပေါ်ဆင်ရတယ်ရှင်ဒီဆွေးထိုးရတယ
်အတွက်အဲ့ဒီဘုံတန်ကြောင့်တော့အဲ့ဒီခနာကိုကတခါလေမြေကြီးရဲ့မြစ်သွားတယ
်ကျွန်မချင်တာကကတုတ်ချင်းထင်တယ်ကတုတ်ချင်းထင်မှာပုံနေနဲ့မြည်ပဲဆိုတော့အဲ့ဒီမှာအချိန်လေးပါမယ်တချို့ကကျတော့လေပုံချိန်မမြည်လိုက်ပဲနဲ့ကြတဲ့ချိန်ကျမကတုတ်ချင်းထင်ကိုကြသွားလို့အမြင်ဖြစ်နိုင်တယ်လို့ကျမထင်တာပဲ
အဲ့တော့ဆရာမတို့အဲ့ဒီလိုလုပ်ပြီးတော့တညာလုံးအဲ့ဒီမှာအားလုံးဟိုကဇက်တိုက်ကယ်ဆယ်ရေးတွေလုပ်ကြတယ်
ဘယ်လိုလုပ်လဲရှင်ဒီနိစ္စရရဲဘော်တွေကျမတို့ဒီအကလတ်တော့အဖွဲ့တွေလဲပေါ့နော်အဲ့ဒီမှာအများကြီးလောက်ကိုကြတယ်ရှင်သူတို့လဲ
ကျေးဇူးပါအဲ့တော့ဒီရင်ကသူကကျဲဖို့ဆိုတဲ့ဟာကိုသူဘယ်လိုပုံစံမျိုးနဲ့လာကျဲလဲပြီးဒီစစ်ကောင်စီလေ
းပထမချိန်ကကျတော့သူတို့ဖက်ကနေလာတယ်ဘောနော်လာပြီးတော့မှအနှိပ်ပြန်သွားတယ်အနှိပ်ပြန်သွားတယ်အဲ့တော့မှတတိပိတာလေးလာပြီဆိုပြီးတော့မှအရန်ညီလို့ရှိရင်ကျွန်တော်တို့ကတော့ကျဲတော့မယ်ဆိုတဲ့စိတ်တစ်ခုပဲတည်တယ်ဘောနော်အဲ့တော့ပထမချိန်သွားပုံတယ်အော်မဟုတ်ဘူးဆိုပြီးတော့မှပြန်ထွက်လာတယ်ဘောနော်ဒါပေမဲ့ဒုတိယချိန်မှလည်းပြန်ဆင်းလာတယ်ဟိုဖက်နေပြန်ပတ်လာဒီဖက်နေပြန်ပတ်ပြီးတော့မှသူဒီလိုမျိုးအနှိပ်ဆင်းလာပြီးတော့မှသူကျဲချပြီးတော့မှပြန်သွားတယ်ရှင်ပြီးတခြားဖက်မှလည်းကျွန်တော်တို့တန်ကြားတယ်ဘောနော်ဒီဖက်အပြင်တခြားဖက်လည်းတော့ကျေးသေးလို့ကျွန်တော်တို့ထင်လို့ရှိတယ
်။အဲ့ဒီစစ်ကောင်စီလေရင်ပေါ့နော်စစ်ကောင်စီလေရင်နဲ့စစ်ကောင်စီလေချောင်းတိုက်ခိုက်မှုမှန်းကိုတမီးတို့ဘယ်လိုသိကြလဲ။ဒါစစ်ကောင်စီမှန်းကြဘယ်လိုပြောလို့ဘာကြောင့်ပြောလို့ရလဲ
။ဘာကြောင့်ပြောလို့ရလဲဆိုတော့ဒီတင်ကျွန်တော်တို့ဒီကျွန်တော်တို့ဒီပြည်သူတွေမှာကတို့ကိုဘာမှပြန်လုံးနိုင်တဲ့ဟာမရှိဘူးပေါ့နော်။ပြီးရင်ကျွန်တော်တို့ပြည်သူရေးပေါ်တွေဆိုတာကလည်းဒီလောက်ထိခင်မိတဲ့လက်နက်တွေမှသုံးနိုင်တယ်လို့အဲ့လိုသုံးဖို့လဲကျွန်တော်တို့မှာပတ်စံအင်အားတွေငွေအင်အားတွေဆိုတာမရှိဘူးပေါ့နော်။အဲ့တော့သူတို့ပဲရှိပါတယ်အဲဒီသူတို့ကတော့နေရာအချိန်ကြီးရှင်မဟုတ်လဲဆိုတော့ဒီကျွန်တော်တို့စတင်ကြောင်းမှာနေရင်းနဲ့လာကျဲသွားတော့မှဆိုရင်လေဒီအဲ့ဒါမနေ့ခင်ပိုင်းပဲပေါ့နော်မနေ့ခင်ပိုင်းဆက်လိုက်ကြတခါလာကျဲတယ်လေကျွန်တော်တို့ကြုံရတယ်ဒါလည်းကြောင်းဖွင့်ရကြည့်မှာပေါ့နော်နောက်တစ်ခေါက်ကကျတော့ဒါကျွန်တော်တို့အစီဝေးလုပ်နေတာအစီဝေးလုပ်နေတယ်လည်းနဲ့12နိုင်ကြော်မှာလေလာကျဲသွားတယ်ကံကောင်းလို့ဒီကျွန်တော်တို့ရဲ့ဘီပတ်ဝန်းကျင်တောက်ရမှာပဲကြားတယ်ပေါ့နော်
โอเคအဲ့တော့ဒီလေချောင်းရံကာဝယ်ဖို့ဆိုရင်တော့ဘာတွေလိုအပ်တယ်လို့တမီးမြင်လဲလေချောင်းရံအခုလိုလောလောဆယ်အချိန်မှာပေါ့နော်နိုင်ငံတကာကဘာတွေကူညီပေးသင့်တယ်လို့မြင်လဲ
ကျွန်မအနေနဲ့ဆိုလို့ရှိရင်တော့အများကြီးတော့မတောင်းဆိုပါဘောလို့ဆိုဒီလိုမျိုးခြေနေကဘယ်နေရာမှာနေနေမလုံးချုံဘောနော်စိတ်မဲ့ဆုံးဆိုတော့ကျွန်တော်စီမှာမရှိဘူးဘောနော်အဲ့တော့စိတ်ပိုင်းဆိုင်ရာပံ့ပိုးမှုနဲ့ဒီကျွန်တော်တို့ကိုကိုယ်လိုရနေတိုင်းခွင့်နေလုံးလုံးထုံနေနိုင်ဖို့အတွက်ပဲကူညီပေးပါဘောကျွန်တော်အနေနဲ့ဒါလေးတော့တောင်းဆုချင်ပါတယ်ဘောအားလုံးကစိတ်တရားကိုယ်စီနဲ့ဖြစ်ကုန်ကြပြီဘောနော်ဒီတဆုတွေလည်းလူမဆုံးကြတော့အင်္ဂါတွေလည်းမဆုံးကြတော့ပါဘူ
းဒါ ါကတော့ကရင်နီဒေသမှာဒုက္ခသည်စခန်းတွေနဲ့စာတင်ကျောင်းတွေပေါ်မှာစစ်ကောင်စီရဲ့လေကြောင်းတိုက်ခတ်မှုမျက်မြင်တွေ့ခဲ့ရတဲ့ VOA သတင်းတောင်မဲ့ရင်ချင်းနိုင်ရိုက်ကူးတင်ဆက်ခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။ကျမတို့ VOA ကနေထုတ်လင်းခဲ့တဲ့သတင်းတွေအစီအစဉ်တွေနဲ့ပတ်သက်လို့စာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင် VOA မြန်မာပိုင်းရဲ့ email လိပ်စာ burmese@voanews.com ကိုဆက်သွယ်ပေးပို့နိုင်ပါတယ်ရှင်။
VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/burmese ဖြစ်ပါတယ
်။မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ရဲ့2024ခုနှစ်စက်တင်ဘာလ18ရက်ဗုဒ္ဓပူနေ့ညချမ်းမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00ထိတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးမှာပါ Generation Z နဲ့အပတ်စဉ်အားကစားကဏ္ဍမတိုင်ခင်မှာတော့ Editor နဲ့ဆွေးနွေးခန်းကိုအရင်ဆုံးတင်ဆက်ပေးကြပါတယ်ဒီသတင်းမှတ်မှာတော့ဘာလဲဘယ်လဲရွေးကောက်ပွဲဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ပေးထားပါတယ်ရွေးကောက်ပွဲမတမာမှုတွေရှိလို့ဆိုပြီးတော့အာဏာသိမ်းပြီးတော့တက်လာတဲ့စစ်ကောင်စီဟာတာမန်အခြေအနေမရောက်သေးပြန်ဘူးဆိုပြီးတော့အရေးပေါ်အခြေအနေတက်တန်း6ကြိမ်တိုးခဲ့ပြီးတဲ့နောက်2025မှာရွေးကောက်ပွဲကျင်းပမယ်လို့ပြောလာပါတယ်။တိုင်းပြည်အခြေအနေယိုယွင်းပြက်ပြားနေပြီးတော့နိုင်ငံရေးလွတ်လပ်မှုတွေကင်းမဲ့နေတဲ့အချိန်ကျင်းပမယ်ရွေးကောက်ပွဲအလားအလာဘယ်လိုရှိသလဲဆိုတာကိုဥကြော်စန်းသားကိုမင်းမြတ်စင်အောင်ကမေးမြန်းဆွေးနွေးထားပါတယ်။
မင်္ဂလာပါဦးကျော်စန္ဒရှင
်မင်္ဂလာပါနော်ဆင
်း2025ရေကောက်ပွဲကတကယ်ကျင်းပဖြစ်ပါမလားဘိုးချုပ်မူကြီးမင်းအောင်လှိုင်ကတော့2025ထဲမှာကျင်းပမယ်လို့ပြောထားပါတယ
်ကျင်းပဖြစ်မယ်လို့ကျွန်တော်ယူဆပါတယ်ဘာကြောင့်လဲဆိုတော့မကျင်းပရင်မဖြစ်တဲ့အခြေအနေဖြစ်နေပါပြီစစ်ကောင်စီအတွက်တကယ်တော့သူတို့တက်လာကြတဲ့ရေကောက်ပွဲကျင်းပပြီမယ်နောက်2020ရေကောက်ပွဲတရားမမျှတဘူးဆိုပြီးတော့ဗောလေမဲလိမ့်မှုတွေမတမမှုတွေရှိပဲသူတို့ကကောင်းမွန်စစ်မှန်တဲ့ရွေးကောက်ပွဲကျင်းပမယ်ဆိုပြီးပြောပြီးတော့တက်လာခဲ့တာပါ။ဒါပေမဲ့မကျင်းပနိုင်ပါဘူး။သူတို့ကအချင်းချင်းချင်းချူဖောက်ပြီးတော့ဆွေးဆိုင်လာခဲ့တယ်။သူတို့ရဲ့သူတို့ကဒီပြုစည်းဆိုပြီးတော့ခိုင်မာပြောနေဖွဲ့စည်းပုံအခြေခံဥပဒေမှာတောင်မှဘယ်လိုရေးထားလဲဆိုလို့ရှိရင်အမျိုးသားကကွယ်ရေးနဲ့လူမျိုးရေးကောင်စီပြီးပြည်ထောင်စုလွှတ်တော်စစ်တမ်းကုံဆုံးသွားခြင်းတွင်တမန်တော်ကကွယ်ရေးဦးစီးချုပ်က၎င်းအပြည့်ထသည့်တောင်းကိုပြည့်မြတ်အောင်ဆောင်ရွက်နိုင်ခြင်းမပြုနိုင်သေးသဖြင့်သမတိအချင်းကလာတွင်းပြင်းအကျိုးအကြောင်းဖော်ပြလျက်တင်ပြလာပါကဒါတင်ပြလာရင်တမန်အဖြစ်တစ်ကြိမ်လျင်6လထိ2ကြိမ်ပြီးနိုင်ပြီလို့ပြောထားရခုတစ်ကြိမ်တွင်းမြင့်လာခုဘယ်နှကြိမ်ရှိလဲခု6ကြိမ်ရှိပြီဆိုတော့အဲ့တော့ဘယ်လိုတမန်အဖြစ်အခြေအနေအခုလည်းပဲမရှိသေးပါဘူးအခုကတမန်အခြေအနေရှိလားမရှိသေးဘူးဆိုတော့ဘာကြောင့်ပြတ်ပါမလဲသူတို့တမန်အခြေအနေမရှိလို့တိုးတယ်ဆိုတော့ဆက်တိုးလို့မရတော့ပါဘူးဆက်တိုးလေတမန်အခြေအနေရဲ့ပြောင်းပြန်တမမဟုတ်တဲ့အချိန်တွေပူပြီးဆွေးလာမဲ့အချိန်တွေဖြစ်နေပြီဆိုတာသူတို့ကိုယ်တိုင်ကောင်းကောင်းသဘောပေါက်လာပြီလို့ယူဆနိုင်ပါတယ်ဆိုတော့ဒီရွေးကောက်ပွဲကျင်းပခြင်းဒီသာလျှင်သူတို့စစ်ကောင်စီတဲ့တစ်ခုပြီးတော့ထွက်ပေါက်ထွက်ပေါက်ဆိုတာလည်းပဲလုံးဝနိုင်ငံရေးကိုပြစ်ပတ်ထားပြီးတော့ထွက်သွားမဲ့သဘောတော့မဟုတ်ပါဘူးသူတို့ကအကြောင်းတစ်မျိုးနဲ့ဒါမျက်လှည့်ပြပြီးတော့ပေါ့လေဒါရွေးကောက်ပွဲကျင်းပပြင်မယ်ဆိုပြီးတော့ကြံစီလာတယ်လို့ထင်ပါတယ်တစ်ချိန်တည်းမှာပဲသူတို့ရဲ့အဓိကအကူအထာရဖြစ်တဲ့တရုတ်ကလည်းပဲနိုင်ငံရေးအဖြစ်အဓိကအကူရတဲ့တရုတ်ကလည်းပဲဒီကိစ္စကိုသူတို့လမ်းကြောင်းပေးတယ်အပိတ်နဲ့တူပါတယ်ဒါကြောင့်ရွေးကောက်ပွဲလုပ်ဖို့ဆိုတာပြင်လာတာပါဆိုတော့ရွေးကောက်ပွဲဖြစ်ဖို့နေနေသားသားတချို့ကသုံးသပ်ကြတယ်အဲဒီသကောင်စင်းကောက်တဲ့ကိစ္စတော့မှမကန်ဖြစ်နိုင်ပါမလားဆိုတော့ပြောနေကြပါတယ
်ဒါပေမဲ့အခြေအနေတွေကတိုင်းပြည်လုံးကမငြိမ်မသက်ဖြစ်နေရပါဒါပေမဲ့စစ်ကောင်စီကတော့လေဟိုတိုင်းပြည်လုံးသကောင်စင်းကောက်ဖို့လုံနေပါပြီအဲ့တော့အခြေအနေတွေကရွေးကောက်ပွဲကျင်းပနိုင်တဲ့အခြေအနေပါလား
တကယ်တမ်းဆိုရင်တော့ကျင်းပလို့မရနိုင်တဲ့အခြေတိုင်းပြည်အတွက်တည်ငြိမ်မှုမရှိတဲ့အခြေအနေရွေးကောက်ပွဲကျင်းပလို့မဖြစ်နိုင်တဲ့အခြေအနေလို့ပြောမှာဖြစ်ပါတယ်တိုင်းပြည်ရဲ့နံမြေ60ရာခိုင်နှုန်းကိုစစ်ကောင်စီကမထိန်းချုပ်နိုင်တော့ဘူးတွန်လိုင်းရာစုတွေကထိန်းချုပ်ထားတယ်နောက်ပြီးတော့ကျန်တဲ့နေရာတွေမှာတိုက်ပွဲတွေဖြစ်နေတယ်ဆိုတော့သကောင်စင်းကောက်မှာရွေးကောက်ပွဲလုပ်မယ်ဆိုလဲဘယ်မှာလုပ်မလဲရန်ကုန်မန္တလေးနေပြည်တော်နဲ့အဲ့မြေဝကျွန်းပေါ်နဲ့တရားမြေပြန်ဒေသနေရာကွက်ကွက်လေးလောက်မှာရောလုပ်မလားလုပ်လို့ရောအဲ့နေရာတွေမှာတည်ငြိမ်မှုရှိမယ်လို့ထင်ပါသလားဆိုတော့သိအရေးကြီးပါတယ်ခေစားကတော့ဒါပေမဲ့သူတို့ကတော့ဆိုလုပ်မှာပဲပေါ့လေအဲ့အဓိကအရေးကြီးတာကတော့လူသူတွေအတွက်တည်ငြိမ်မှုရှိတဲ့ရွေးကောက်ပွဲရင်တစ်ထိပ်ချင်းလုပ်ကြမယ်ရွေးကောက်ပွဲလို့ပဲပြောမှာဖြစ်ပါတယ်အဓိကတော့
ဘလူးရွေးကောက်ပွဲမျိုးဖြစ်လာပါမလဲလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ပါမလား
ကျေကပွဲလောက်တာဟာတကယ်တော့ကျေကပွဲမှာအဓိကအဖြစ်ကတော့ representation ပေါ့လူတို့ရဲ့ကိုစားပြုမှုဘယ်လောက်ကိုစားပြုနိုင်မလဲဆိုတာအရေးကြီးပါတယ်အခုကနေရတိုင်းငံလုံးကမလုတ်နိုင်ဘူးနောက်ပြီးတော့သူတို့ပါတီတော်တော်များများကိုလည်းသူတို့ကပိတ်ပင်ထားတယ်လူတို့ကိုစားပြုမှုအများဆုံးရနိုင်မဲ့ပါတီကြီးတွေရှိမှ NLD တို့ဘာလို့လုံးဝကိုကြက်တူခင်မရှိတော့ပိတ်ပြတ်တယ်နောက်ပြီးတိုင်းပြည်လုံးမှာရှင်းပြနိုင်ဖို့အတွက်တိုင်းငံလုံးပြိုင်ဖို့အတွက် သတ်မှတ်ထားတဲ့စီကံချက်တွေကလည်းများတယ်ရမုံငွေဘယ်လောက်ပြနိုင်ရမလဲမျိုးနယ်ပေါင်းဘယ်လောက်မှပြုံးဖွင့်နိုင်ရမလဲပညာစုရောမှတိုင်းပြည်လုံးလည်းလုံရမယ်လို့ပြောတယ်လူတွေလည်းတိုင်းပြည်တွေမှာလည်းအဲ့လိုမျိုးကန့်သတ်ထားဆိုတော့လူတို့ကတကယ်သူတို့ကိုစားပြုမဲ့ပါတီကိုသူတို့မရှိနိုင်တော့ဘူးကွာအဲ့ဆိုကိုစားပြုမှုနယ်တဲ့အခြေအနေဖြစ်ပါလိမ့်မယ်ဆိုတော့လူတို့ရဲ့ choice of voting ပေါ့လေ voters ရဲ့ choice ဘယ်သူရရမှာလဲရွေးစရာသူတို့ပဲရှိနေလို့ဖြစ်နေပြီ voters their choice caliber မမကိုင်းလုတ်ပိုက်မှုမရှိဘူးအဲ့ဒါလည်းမလုတ်နိုင်ဘူးနောက်တစ်ခုကတော့ accountability ဘလောက်ခိုင်လုံစရာရွေးကောက်ပွဲဖြစ်မလဲလွတ်လပ်ပြီးတရားမျှတမှုရှိမလားဆိုတော့ဘယ်လိုမှမရှိနိုင်ပါဘူးခုနကပြောသလိုမဖြစ်မနေသလို trap out ဆိုတာတဲ့သူရဲ့လှဲခွက်အနေနဲ့အဆုံးပြုမဲ့ရွေးကောက်ပွဲမှာလုတ်လာတော့တာဟာ accountability ဆိုတဲ့ဒါခိုင်လုံစရာရမှုလည်းပဲရှိနိုင်မယ်လို့မမျှော်လင့်မမျှော်လင့်နိုင်ပါဘူးခင်ဗျာ
နောက်တစ်ခုသိချင်တာဒီရွေးကောက်ပွဲကတိုင်းပြည်အတွက်ကောင်းကျိုးတစ်စုံတရာရှိလာနိုင်မလားတည်ငြိမ်နိုင်မလားဟိုပုံမှန်ခြေနေဘက်ကိုဥတီလာနိုင်မှာမလား
အဲ့ဒါပဲဒါပေမဲ့အဲ့ဒီတိုင်းပြည်အတွက်တော့မပြောနိုင်ဘူးဒါပေမဲ့ regime stability သူတို့အဓိကလုပ်တာကတော့အဲ့ဒါမျိုးတွေလုပ်တယ်ကမ္ဘာနိုင်ငံတော်တော်များများမှာလည်းပဲဒီမိုကရေစီမဟုတ်တဲ့နိုင်ငံတွေအများကြီးရှိပါတယ်အာဏာရှင်နိုင်ငံတွေအဲ့လိုပဲအစွန်းပြောင်းထားတဲ့နိုင်ငံတွေဒါ democracy မြန်တဖုံးတက်ထားတဲ့အာဏာရှင်နိုင်ငံတွေအများကြီးရှိပါတယ်အဲ့ဒီနိုင်ငံတွေမှာလည်းရွေးကောက်ပွဲလုတ်ကြတယ်အဲ့ဒီဟာကိုပညာရှင်များသုံးသပ်တဲ့ဒီရွေးကောက်ပွဲလုတ်တာဟာတိုင်းပြည်တည်ငြိမ်မှုတဲ့အဓိကကတော့ regime ရဲ့အုပ်ချုပ်ရေးအဖွဲ့ရဲ့ legitimacy ကိုသူတို့ရယူခြင်းဖြစ်တယ်။အများဖြင့်ဆိုဗီယက်ပြည်ထောင်စုလက်ကလွန်မြောက်ပြီးကြဲကမှာကဇက်စတန်ဆိုတဲ့ဒီအပါအဝင်ပေါ့လေအာရှ11နိုင်ငံတွေမှာဆိုလို့ရှိ နေပေါင်း90လောက်ရှိပြီအဲ့ဒီတပါတီတွေပဲသူတို့ကဂျွေးကောက်ပွဲဆိုတာသူတို့လုတ်လိုက်တာပဲသူတို့ကဒါလုတ်ပြပြီးတော့တက်တက်တက်တက်လာတယ်အဲ့လိုပဲတည်ငြိမ်တခြားအာဖရိကမှာလည်းအဲ့လိုနိုင်ငံတွေနောက်လက်တင်အမေရိကမှာလည်းပဲလိုနိုင်ငံတွေအများကြီးရှိပါတယ်ဒါကတော့လုတ်နေကြတာပဲပေါ့လေသို့သော်လည်းပဲသူတို့ကတော့အုပ်ချုပ်သူရဲ့အုပ်ချုပ်တဲ့အဖွဲ့အစည်းရဲ့ ဒီဟာယူကျန်တဲ့လုတ်တာပါပဲသူတို့ကသူတို့ legitimacy ရမယ်သူတို့ဟာ legitimacy ရဖို့မမျှော်လင့်အောင်မှာသူအသွင်တစ်မျိုးနဲ့ပေါ့လေမျက်လှပ်ပြပြီးတော့ကျွန်တော်တို့မဟုတ်တော့ပါဘူးဒါဟာလူတို့ကိုစားပြုတဲ့အစိုးရတက်လာပါပြီဆိုတာမျိုးလုတ်ဖို့အတွက်ယူတာဖြစ်မဲ့ထင်ပါတယ်ဘလောက်ပေါက်မြောက်မလဲမသိနိုင်ပါဘူးဒါပေမဲ့တိုင်းပြည်အတွက်ကျေးဇူးတစုံတရာရှိလာမလားဆိုရင်တော့တကယ်လို့သာအသွင်ပြောင ရှိလာမယ်ဆိုရင်တော့ဒါတမျိုးတမျိုးပေါ့လေအချင်းနေဟာဒါအပြုသဘောကိုရွေးကောင်းရွေးမယ်လို့တချို့ကလည်းသုံးသပ်ကြပါတယ်။ဒါဆိုနိုင်ငံရေးအပြောင်းအလဲဟာမြန်မာနိုင်ငံမှာပြည်တွင်းမှာသာရှိတယ်။ဒီပြည်ပကဖီအာတို့တိုက်နေကြတို့တက်ပြည်တွင်းကပြောင်းလဲရမယ်ဆိုပြီးတော့ယုံကြည်ရလူတချို့လည်းရှိတယ်ဆိုတာပြောတာကြားပါတယ်ဆိုတော့အဲ့လိုဖြစ်လာရင်တော့မပြောတတ်ပါဘူး။ဒါပေမဲ့အဓိကရေဘူးရအဖြစ်ကြည့်မယ်ဆိုရင်တော့သိပြီးတော့အလားလားမကောင်းဘူးလို့ဆိုရမှာပါ။
အဲ့နိုင်ငံတကာအတိုင်းဝိုင်းရဲ့သဘောထားပါရောဒီရွေးကောက်ပွဲကိုလက်ခံမှာမလ
ားနိုင်ငံတကာအဓိကပြောမှာမြန်မာပြည်သူတွေအကျိုးအတွက်မစင်စားဘူးသူတို့အကျိုးအတွက်စင်စားမှာပဲဥပမာတရုတ်ဆိုရပါဆိုအကောင်းဆုံးနမူနာသူကအားပေးတယ်အဓိကအားပေးတယ်တပည့်သူကရွေးကောက်ပွဲအတွက်လုပ်နေမဲ့စန္ဒသကောင်းစင်းကောက်ရကစားလေကူနီအပေးကလုံးပြောထားပြီးဖြစ်တယ်ဒါကစေချပေါက်ပဲအဓိကအဖြစ်သူတို့ကလုံးဝစီဘွားရေသူတို့အကျိုးစီဘွားရှိတို့လို့မရဖြစ်နေပြီဆိုတော့သူတို့အကျိုးစီဘွားသူတို့ရင်းနှီးမြှုပ်နှံမှုသူတို့လိုသလိုဖြတ်သန်းခြေလှယ်ခွင့်ရဖို့အတွက်အရေးကြီးတယ်အဲဒီကြောင့်နည်းနည်းတည်ငြိမ်မှုရအောင်သူကလုပ်ပေးမဲ့သဘောဖြစ်ပါတယ်ဆိုကျန်တဲ့နိုင်ငံတွေလည်းပဲထိုနည်း၎င်းပဲတွေ့ရမှာပါကျွန်တော်ဆောစောကပြောခဲ့တဲ့ကမ္ဘာအာဏာရှင်နိုင်ငံတွေကသူတို့အုပ်ချုပ်ရေးအဖွဲ့ရဲ့တရားဝင်ဖြစ်မှုတွေရွေးကောက်ပွဲကျင်းပပြရဲဆိုတာကိုတချို့နိုင်ငံတွေကအစိမ့်မှတ်ပြတယ်ဘာကြောင့်အစိမ့်မှတ်ပြလဲဆိုတော့သူတို့ကစီးပွားရေးအဖြစ်ရင်းနှီးမြှုပ်နှံနေတာတွေဆက်သွယ်နေတာတွေသူအုပ်စုငါအုပ်စုထက်နေတာတွေအတွက်အကြောင်းပြလို့ရသွားတာပေါ့ဟာဒီလူတွေဟာအနာရှင်မဟုတ်ဘူးသူတို့ကရွေးကောက်ပွဲလုပ်တယ်ဆိုပြီးတော့သူတို့ job jam of it. So I look booms and you jump jabby, your man and him, sick on see, look like me, you go wherever, ladders of it, through two travel, some charging learning and you are a leg hand jam of it. Uma Asi and Suyawa, the two Nang and Yara are okay, Lassu and Musuwa, who come Ilo, come Bob Joja Mave. Dramatin Asi and the Kulon Ranch will be your Loma Tokanes, we are Pio Labua or Kay Malimet, through a joint communicator called Subang. What do you judge in the Tudekama? You know, quality of it. And now, nine, and we are at Dorne, you will keep Alime. Do you go well? You need noon and eight, you are through Luma, but with those are ever the laws of Tinin Muyala, as we know through some TV or the art scene, young man, I met not Bellu Pill and time less or some of your Gigant Yalim, I look Timare.
တဖက်မှာဒီတနိုင်ငံလုံးမှာလည်းတိုက်ပွဲတွေကဖြစ်နေပါတယ်။လည်းနဲ့ကိုင်းတော်လန်တိုက်ခိုက်နေလူတွေလည်းရှိတယ်။နောက်ဟိုတိုင်းနာလည်းနဲ့ကိုင်းအဖွဲ့တွေလည်းရှိတယ်။အဲသူတို့အပိသက်ချေမုံမို့အတွက်ဒီစစ်တပ်ကိုတရုတ်ဘက်ကနေပြီးတော့ကူညီပေးနိုင်ကြီးရောရှိလား။ကျွန်တော်မထင်ပါဘူး။တရုတ်ကတိုင်းနာအင်အားစုတွေကိုတရုတ်ပြောရင်သူမွေးထားတာအများကြီးပဲ။ဘာကြောင့်မွေးထားတယ်လဲဆိုရင်
ဒီလိုပဲစစ်ကောင်စီဖြစ်ဖြစ်ဘယ်ဆိုရဖြစ်ဖြစ်တက်လာရဲဆိုတော့အဖိဖို့ကစားလို့ရအောင်ဖြစ်တယ်။နောက်ပြီးတော့အဲ့ဒီအစိုးရအဖိဖို့ဘယ်နေရာမှာကစားခြင်းလဲဆိုတော့သူတို့အခွင့်အရေးအတွက်စစ်တဲ့နေရာမှာအပြင်နိုင်ငံတကာဆက်ဆံရေးဒီအစိုးရဟာဘယ်ဘက်ရင်းသွားမလားဘာညာဆိုတော့လဲသူတို့ကြည့်ပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့အဖိဖို့လုပ်မယ်ဆိုတာသိကြပါတယ်ဆိုတော့ဒ ခီဘော်လေးမင်းတို့မျက်နှာသစ်ပြီးတော့ပုံစံတပြုံနေအောင်ချုပ်ငါတို့ဒီဟောင်းလေးကြီးထားမယ်ဆိုတဲ့သဘောသာဖြစ်မယ်ထင်ပါတယ်ဒေးဗီရဲ့သဘောကတော့
အဲ့တော့ဒီရေကောက်ပွဲကနေပြီးတော့အချင်းကြီးတွေကအကောင်ဘက်ကိုဥတီလာနိုင်မလားမြန်မာနိုင်ငံရဲ့အနာဂတ်ကဘယ်လိုပြောရပါမလဲ
မြန်မာနိုင်ငံအနာဂတ်တိုင်းရင်းသားကျန်တဲ့တော်လိုင်းအင်အားစုလက်ခံမလားဒီရေကောက်ပွဲရလက်ကိုဆိုတဲ့ပုံမှာအများကြီးမူတည်ပါတယ်တော်လိုင်းအင်အားစုရဲ့အများစုအင်ယူဂျီရောဘာရထုတ်ပြန်ထားတဲ့အဓိကကြီးညာချက်ထဲမှာတော့စစ်တပ်ကြီးသူတို့ဆွေးနွေးကျင်တယ်ဆိုပေမဲ့စစ်တပ်ကြီးနိုင်ငံရေးကလုံအောင်ထွက်သွားတဲ့အခြေအနေကိုသူတို့လိုချင်တယ်စစ်တပ်ကနိုင်ငံရေးကလုံအောင်ထွက်သွားပြီးရွေးကောက်ပွဲလုပ်ပြီးတော့တက်လိုက်ရသဆိုလုံအောင်လွှဲခဲ့မယ်ဆိုရင်ဆွေးနွေးမယ်သူတို့အစင်းသင်းပဲဆိုပေမဲ့အဲ့လိုမဟုတ်ဘဲနဲ့သူတို့မြန်တဖုံးစုပြီးတော့စစ်တပ်ကပဲ challenge နေပြီးတော့သူတို့အကျိုးအတွက်သာအဓိကထားပြီးလုပ်နေမယ်ဆိုရင်တော့သူတို့လက်ခံနိုင်မယ်မဟုတ်ပါဘူးသူနည်းတူစွာပဲတိုင်းရင်းသားတော်လိုင်းအင်အားစုတွေရောတခြား PDF တွေအကုန်လုံးဟာသူတို့စတေးထားတာသူတို့ရင်းနှီးထားတာတော်တော်လေးဒီစင့်တီရောက်ပေါ်တဲ့အတော့ကိုခက်ရခက်စစ်လှုပ်လာခဲ့တာဖြစ်ပါတယ်ဒီဟာကိုသူတို့လွယ်လင်းတူသဘောတူပြီးတော့ကဲမင်းတို့ရွေးကောက်ပွဲလိုက်တော့ငါတို့သဘောတူပြီးကွာအကြီးနှပ်ပါတော့ဆိုတော့လုံလိုက်မယ်လို့ကျွန်တော်မထင်ပါဘူးဒါပေမဲ့တချို့စီးပွားရေးလုပ်တဲ့လူတွေကလည်းပဲနိုင်ငံရေးအခြေအနေတည်ငြိမ်မှသူတို့စီးပွားရေးကလည်းပြန်လဲရှင်သန်လာမယ့်အခြေအနေဖြစ်ပါတယ်တော့တိုင်းပြည်ရှင်တွေပြန်လဲကောင်းမွန်လာမလားဆိုတာကတော့သိပြီးတော့ပြောခက်ပါတယ်ဒါပေမဲ့ကျန်းမာရေးတို့ဥပမာအဖြစ်ပညာရေးတို့ကိစ္စအတွက်များတည်ငြိမ်မှုရှိလာမလားအဲ့လောက်ပဲဖြစ်ရင်တောင်မှပဲဖြစ်ပါစီလို့တော့ဆူတောင်းရမယ့်အခြေအနေပါဆိုတော့တိုင်းပြည်လုံးအတွက်ညဉ့်ညံတဲ့အခြေအနေပုံမှန်အခြေအနေဖြစ်လာဖို့ဆိုတာကတော့သိမမျှော်လင့်နိုင်ဘူးလို့ပြောမှာပ
ါဟုတ်ကဲ့ပါဦးကျော်စနာရှင်အခုလူဆွေးနွေးပြီးတဲ့အတွက်ကျေးဇူးတင်ပါတယ
်ရပါမယ
်
တိုင်းပြည်အခြေအနေရိုးရင်းပြက်ပြားနေတဲ့အချိန်မှာကျင်းပမဲ့ရွေးကောက်ပွဲရဲ့အလားအလာဘလို့ရှိနိုင်ပါသလဲဆိုတာကိုဘာလဲဘယ်လဲရွေးကောက်ပွဲဆိုတဲ့ခေါင်းစဉ်နဲ့ဥကြောစန်းသားကိုမမတစင်အောင်ကမေးမြန်းဆွေးနွေးတင်ဆက်ထားတဲ့အေဒီတာနဲ့ဆွေးနွေးခန်းအစီအစဉ်မှာရှင်အခုဆက်ပြီးတော့ Generation Z ကိုအလှည့်ပေးကြပါတယ်အပြန်အလှန်စကားစစ်ထိုးပွဲတွေအပြောင်းလဲမျိုးစုံနဲ့ဒီနှစ်အမေရိကန်ရဲ့ရွေးကောက်ပွဲကတော့အရင်နှစ်တင်နဲ့မတူဘဲထူးခြားမှုတွေနဲ့ပြည့်နှံ့နေပါတယ်ကမ္ဘာအင်အားကြီးနိုင်ငံဖြစ်တဲ့အမေရိကန်ပြည်ထောင်စုမှာရှိနေတဲ့လူငယ်တွေကတော့ဒီလိုမျိုးအလှည့်ပြောင်းနေများနေတဲ့နိုင်ငံရေးအပေါ်မှာဘယ်လောက်ထိစိတ်ဝင်စားမှုရှိပါသလဲသူတို့ကြားမှာရောဘယ်အချက်တွေကိုဆွေးနွေးနေကြပါသလဲဆိုတာကိုအမေရိကန်ပြည်ထောင်စုမှာမွေးဖွားကြီးပြင်းတဲ့မြန်မာလူငယ်လေးတချို့နဲ့မက်ခင်လေးဆက်သွယ်စကားပြောထားပါတယ်
Hey Gen Z တို့တက်ချင်ရောက်ပြန်ပြီနော် Gen Z တို့ရေဒီတစ်ပတ်တော့ American ရွေးကောက်ပွဲအကြောင်းကြည့်ကြရအောင်လူငယ်တွေဒီအကြောင်းအရဘယ်လောက်ထိစိတ်ဝင်စားလဲဆိုတာကိုသိဖို့အတွက် American မှာမွေးဖွားကြီးပြင်းခဲ့တဲ့မြန်မာလူငယ်လေးနှစ်ယောက်နဲ့စကားပြောထားတယ
်ကျွန်တော်မင်းညီဦးပါကျွန်တော်ကဟို University of Maryland အခု senior year တက်နေရဲ့ဟို mechanical engineering ကို study လုပ်နေပါတယ
်မင်္ဂလာပါကျွန်တော်နာမည်ကမင်းအမ်မွန်ပါအခု Agu University of Maryland College Park ma chang tan ni de chuno a graphic design major yun ta de na bi do bji de studio art yun ta de
thiru me twa pe bu a season yo shi la so me ji lai u me
da ga lo di la me for ma me pe me ba bi so lo abortion rights go mala kan aw na bi do de cho transgender surgery de bole ala gono phet lai me ba ma malak kan no ala ga lo ta support ma be nai
you know citizen a nei united state ma so no vote do lout tin ne vote tin lout da important phet de ku ta taip pyo follow le taip ma lout phet de yo ta ma opinion a chi che ma shi u di lu o vote lout me ho lu o vote lout me da bin ne you know ne ne ni lai a chei ma so no ta de ta cha ai hai ne ta chi chi pyo be bdu o po chai le so pi yue ya ma
လူငယ်တွေကဒီအကြောင်းအရာကိုဘယ်လောက်ထိစိတ်ဝင်စားမှုရှိနေလဲသူတို့ကြားထဲမှာရောဘာတွေကိုပြောဆိုဆွေးနွေးနေကြလဲ
Democratic Party နဲ့ Republican Party ကတချို့နေရာတွေမှာသူစင်သူပဲရှိနေတာဘက်ကဒီလိုပြောတယ်နောက်တစ်ဘက်ကဒီလိုပြောတယ်ဒါပေမဲ့တကယ်တော့နှစ်ဖက်လုံးကတူနေတယ် specifically ကြည့်လို့ရတဲ့ဟို Palestine မှာနောက်ပြီးတော့ Gaza မှာသူတို့အဲ့ဒီဘက်ကနှစ်ဖက်လုံးကGaza support Malo Naimbu. And Israel be ho tenet de miao de po ni de.
Ayan yo say mo win za ho. Da bin nene atat ji da le hu chang ni ba le po tet la. Alou de ba le lou do nene le yo po bi yo interested po phit la de. Ara so da aku chang tet ni ye chi ma so na aku ji che phit ni ya ro Palestine Israel conflict phit ni ya aku lu nge ya tor ara ho say win design and activist lou ja de or now be your abortion right ဒီပါတယ်ဆိုရင်လည်းတော်တော်ပြောကြရပါဘောเนาะ
ပါတီနှစ်ခုကြားကမဲဆွယ်စီယုံမှုတွေပေါ်မှာရောသူတို့ရဲ့အမြင်တွေကဘယ်လိုရှိနေလဲ
student loan တွေပါ shop ပေးမယ်ဆိုရင်တော့ဒါ student တွေအကုန်လုံးအတွက် benefit ဖြစ်တာပေါ့เนาะဒါပေမဲ့ online ပြောရမယ်ဆိုရင်တန်းတန်းအသက်ကြီးတာလေးပို့ပြီးတော့ economics တွေပါအကြောင်းပို့တင်လာလေးဒါဒါရဲ့နားလည်မှုနဲ့ဆိုရင်တော့အဲ့လိုမျိုး shop ဖို့ဆိုတာကတော့ဘလောက် realistic ဖြစ်မလဲဆိုတာမပြောနိုင်ဘူးအဲ့လိုမျိုး promise ကြီးအနေနဲ့တော့သွားပေးပြီးတော့အာမင်းတို့ student loan တွေကိုအကုန်လုံးရှင်းပေးမယ်ဆိုတာကတော့နားထောင်ရတယ်ဆိုတော့ကောင်းတာပေါ့နော်ဒါပေမဲ့တကယ် realistically ဖြစ်နိုင်လားဆိုတော့အယုံကြည်မှုအကြီးအကျယ်မရှိဘူးဒါမှအ
ဲ့ဒီ policy ကဝင်သွားရင်ဝင်တာမှာပေါ့ဒါပေမဲ့တချို့ဟာတွေစဉ်းစားရမယ်အဲ့ဒီပတ်စံကဘယ်အနေလာမလဲ tax တွေအနေလာမလား
နိုင်ငံတစ်ခုကိုတည်ထောင်ဖို့ကောင်းကောင်းမွန်မွန်ဖြစ်ဖို့က immigration ကောင်းကောင်းလိုတယ်ဒါပေမဲ့ at the same time မှာလည်း immigration ဆိုတော့တရားတို့ပြောမယ်ဟို restriction တော့ရှိရမှာပေါ့နော်အနေနဲ့အများနဲ့တော့ you know flush out လုပ်ရမယ်ဘယ်သူက you know ဘယ်သူကပေးဝင်လဲကိုယ်နိုင်ငံတော့ပေးဝင်လဲအတိအကျတော့ check တွေပါရှိရမှာ
လူငယ်တွေကြောင်းမှာတော့Donald Trump ကလုံးဝမလက်ခံနိုင်ဘူးတမန်တော်နောက်တစ်ခါဖြစ်ဖို့ဟုတ်တယ်ဒါပေမဲ့ Kamala Harris ကတချို့လူငယ်တွေက nene senza ne de maybe mla maybe mla also di gaza atwa any case lu nge le bo yan ye ji bi do ta phat long wa long wa interview le mlo bu naw bi do any a chang ho ba le israel be person is site ni de de
democratic ne republican di party na khu ja myama nai ngan a ye o bdu a po bi sait win sa me so le tru ye a myin ga
ဒီမှာပြီးတော့ပြန်ကြည့်ဖို့ဆိုတာကတော့ United States ကနေပြီးတော့ aid service ကို provide မလုပ်နိုင်လို့ဒါစိတ်တွေမှာထင်တယ်ဘယ်သူတက်တက်ပြီးတော့တခြားဒီလိုမျိုး United States တခြားနိုင်ငံတို့ကလာပြီးတော့ you know intervene လုပ်ပြီးတော့သွားကူညီဖို့လုပ်ဖို့ကသူတို့မှာ political interest ကအဲ့နိုင်ငံထဲမှာမရှိဘူ
းနှစ်ဖက်လုံးကဒီမြန်မာပြည်အကြောင်းကိုလုံးဝမပြောဘူးနောက်ပြီးတော့ acknowledgement လည်းမပေးထားဘူးဟိုဒီ assist ဆိုရာရှိနေတဲ့ကိစ္စကိုအလုံးဝမပြောတော့နောက်ပြီးတော့ဒါတစ်ခုပဲတည်တာအဲ့ဒါကမြန်မာစစ်ဆိုးရကဣသရေလပထမ support ပေးတဲ့အဲ့ဒါအကြောင်းပဲတမန်တော်ဖြစ်ဖြစ်သိမထူးတော့ဘာဖြစ်လို့ဆိုတော့ဣသရေလဘက်ကိုအပေးလို့လို့ပဲ US ကမြန်မာစစ်တပ်ကိုပဲ support ပေးမယ်တဲ့
ကဲဂျန်စီတို့ရေအခုကြားခဲ့ရတော့မြန်မာလူငယ်လေးတွေရဲ့ American နိုင်ငံရေးပေါ်အမြင်တွေပဲเนาะနောက်တစ်ပတ်ကြာလို့ရှိရင်လည်းဂျန်စီတွေဂျန်စီရှိနေတာမို့လို့ဆက်ဆက်စောင့်ကြည့်ကြပါအောင်နော်တတ
မက်ခင်လေးရဲ့ Generation C အစီအစဉ်မှာရှင်အခုဆက်ပြီးတော့အားကစားကဏ္ဍကိုတင်ဆက်ပေးကြပါမယ် နိုင်ငံတကာအိုလံပစ်ကော်မတီ IOC ဥက္ကဋ္ဌရွေးကောက်ပွဲကိုတော့ကမ္ဘာပြေခုံပြေအဖွဲ့ချုပ်ဥက္ကဋ္ဌအပါအဝင်9ယောက်ဝင်ပြီးတော့အရွေးချယ်ခံမှာဖြစ်ပါတယ်။ Premier League ရဲ့ဘန်နာရေးစည်းမျဉ်းချိုးဖောက်မှုတွေအတွက် Manchester City အသင်းကိုလွတ်လပ်တဲ့ကော်မရှင်ကစပြီးတော့စစ်ဆေးနေပါပြီ။ဒီလိုမျိုးထူးခြားတဲ့တပတ်အတွင်းကအားကစားသတင်းတွေကိုစူးစီးပြီးတော့ကိုရန်နိုင်ကတင်ဆက်ပေးထားပါတယ်။
နိုင်ငံကအိုလံပစ်ကော်မတီ IOC ဥက္ကဋ္ဌနေရာအတွက်ရွေးကောက်ပွဲကိုတော့ရှင်းနေမှာကျင်းပသွားမှာဖြစ်ပြီးတော့ကမ္ဘာပြေခုံပြေဖွဲ့ချုပ်ဥက္ကဋ္ဌ Sebastian Coppa ဝန်ဆုစုပေါင်း9ယောက်ဝင်ရောက်ရှင်းပြမှာဖြစ်တယ်လို့နိုင်ငံကအိုလံပစ်ကော်မတီ IOC ကတလနေ့မှာချိန်ညားပါတယ်။ Sebastian Coppa နဲ့အတူနောက်ထပ်ဝင်ပြိုင်ကြမဲ့သူတွေကတော့ Zimbabwe နိုင်ငံရဲ့အကစားဝန်ကြီး Castie Coventry လက်ရှိ IOC ဒူးဥက္ကဋ္ဌ Samarin Salisek နိုင်ငံက Sebastian Coppa ဖွဲ့ချုပ်ဥက္ကဋ္ဌ David Lapadian ဂျော်ဒန်နိုင်ငံကအိရှေမင်းသား Faisal Al Hussein နိုင်ငံက Nations League ဖွဲ့ချုပ်ဥက္ကဋ္ဌ Joan Elias နိုင်ငံကဂျိုမာဖွဲ့ချုပ်ဥက္ကဋ္ဌမိုရီနာရီဝါတနာဘေးတို့လည်းဝင်ရောက်ရှင်ပြိုင်ကြမှာဖြစ်တယ်လို့ပြောပါတယ်။လက်ရှိ IOC ဥက္ကဋ္ဌဖြစ်တဲ့ဂျာမနီနိုင်ငံသား Thomas Bach ဟာဒီတာဝန်ကို12နှစ်ကြာတာဝန်ယူပြီးတဲ့နောက်ရှင်းနေမှာယာလူကနေအနားယူတော့မှာဖြစ်ပါတယ်။ IOC ရွေးကောက်ပွဲကိုတော့လာမယ့် 2025 March လကျရင်ရီနိုင်ငံ Olympia မြို့ဟောင်းမှာကျင်းပမယ့် IOC စီးဝေးမှာကျင်းပတော့မှာဖြစ်ပါတယ်ခင်ဗျာ။ဒီနေ့နိုင်ငံမှာတော့ Olympic အမှတ်အသိသင်္ကေတဖြစ်တဲ့အဝိုင်း၅ခုကို Paris မြို့က Eiffel Tower ပြောင်းတင်တာက Lina Zadar မှာ Paris Olympic အမှတ်တရဖြစ်တဲ့စနေနေ့ကစိုက်ထူခဲ့ကြပါတယ်။ဒီ Olympic အထိမ်းအမှတ်သင်္ကေတဖွင့်လှစ်ပြတာတဲ့အခမ်းအနားကိုတော့ Paris မြို့တော်ဝန် Anne Hidalgo နဲ့နိုင်ငံတကာ Olympic Committee ဥက္ကဋ္ဌ Thomas Bach တို့တက်ရောက်ခဲ့ကြပါတယ်
။ Vous êtes un très beau cadeau et nous avons tous des mémoires inoubliable de ce jeu magnifique
ka lon la ba le san phi bi di bo ya chano lo a long twe mi mi ya nai ne mat ti ya ri phit ba de nangan daga olympic committee ioc ne pyin tit nangan da ri da ma ka a long twe mat ti ya phit si kae da ba akhu ta ka di ma pyan la ya da ka le chano de do ji ma le su lat ji de khu phit pi olympic mat tin ge da ri ko paris myo da ri ne ka ba le khi de ri ka lon tbo ja pi a ti ma pyu da ko pyin ya da chano yin ne ma yan ko la ai le ji nu mi se ba de
Paris Olympic အထိမ်းအမှတ်ဖြစ်တဲ့ဒီ Olympic အမှတ်တရကြီးကိုလည်း Paris မြို့က Eiffel မြောက်စင်ကြီးမှာဆက်ပြီးတော့ချိတ်ဆွဲပြသထားပါတယ်။အခုလောလောဆယ်မှာတော့ Paris မြို့အာဏာပိုင်တွေဟာအဲ့ဒီ Olympic အမှတ်သင်္ကေတကြီးကိုသူနဲ့အရွယ်စားတူပြီးတော့အလေးချိန်အဖြစ်ဒီထက်ပေါ့တဲ့အစ်စ်တစ်ခုနဲ့လည်းအစားထိုးဖို့စီစဉ်နေပါတယ်။ Paris မြို့တော်ဝန် Hidalgo ကတော့လာမယ့် 2028 Olympic အထိဒီအမှတ်တရကြီးကိုဆက်ထားသွားကြပြီးတော့တမိုင်းမွေနဲ့ထိန်းသိမ်းစောင့်ရှောက်သူတွေကတော့ဒီပေါ်မှာဝေဖန်နေကြပါတယ်။ကျင်းနေမှာပဲ Paris Olympic နဲ့မတန်ဆာ Olympic ပြိုင်ပွဲတွေမှာဝင်ရောက်ရှင်ပြိုင်ခဲ့ကြတဲ့ပြည်သူနိုင်ငံကအားကစားသမားတွေကိုနိုင်ငံကနေဂုဏ်ပြုဆုချီးမြှင့်တဲ့အခမ်းအနားကိုတော့ပြီးခဲ့တဲ့စနေနေ့ကပဲ Paris မြို့နယ်ကရှောင်းဇလီးဇီးလမ်းမကြီးနဲ့ Arc de Triomphe ဦးမှာကျင်းပခဲ့ပါတယ် Paris Olympic နဲ့မတန်ဆာ Olympic ပြိုင်ပွဲတွေမှာဝင်ရောက်ရှင်ပြိုင်ကြတဲ့အားကစားသမားတွေအကုန်တက်ရောက်ခဲ့ကြပြီးတော့ပြည်သူသမ္မတ Emmanuel Macron ဦးဆောင်ပြီးတော့ဂုဏ်ပြုဆုစိတ်တွေကိုချီးမြှင့်ခဲ့တာဖြစ်ပါတယ်ခင်ဗျာအင်္ဂလန်ပရီးမီယာလိဂ်ဘက်ကဘောလုံးသတင်းတွေမှာတော့ Manchester City အသင်းပေါ်မှာဗန်နာရေးစီးမြင့်နေချိုးဖောက်တယ်ဆိုပြီးတော့ဆွဲဆိုထားတဲ့အမှုတွေကိုဒီလောက်နေမှာစပြီးတော့ကြားနာစစ်ဆေးနေပြီဖြစ်ပါတယ်။လက်ရှိပရီးမီယာလိဂ်ချန်ပီယံမန်စီးတီးအသင်းဟာ2009ကနေ2018အတွင်းပရီးမီယာလိဂ်ကချမှတ်ထားတဲ့ဗန်နာရေးဆိုင်ရာစီးမြင့်နေကို115ချိန်ချိုးဖောက်တယ်ဆိုပြီးတော့ဆွဆွဲခံထားရတာဖြစ်ပါတယ်။ဒါကိုဖွဲ့ဝင်3ဦးပါဝင်တဲ့တရားလွှတ်လိုက်တဲ့ကော်မရှင်ကစစ်ဆေးသွားမှာဖြစ်ပါတယ်။ဆွဲဆိုထားတဲ့ဥပဒေတွေကိုအပြီးသတ်ကြားနာစစ်ဆေးနိုင်ဖို့ကတော့အဲ့နဲ့ချီကြားမြင့်မှာလည်းဖြစ်ပါတယ
် very difficult for an independent commission to make a finding
ဘလုံးရီနဲ့ဗန်နာရေးဆိုင်ရာကျွမ်းကျင်သူတချို့ကတော့ဒီကြားနာစစ်ဆေးမှုကနေမန်စီးတီးအသင်းနေနဲ့အစိုးရအသုံးပြမှုတွေကျူးလွန်လဲဆိုတာကိုဖော်ထုတ်နိုင်ဖို့ခက်လိမ့်မယ်လို့လည်းခန့်မှန်းနေကြပါတယ်ဒါပေမဲ့လည်းမန်စီးတီးအသင်းအနေနဲ့တကယ်တမ်းစီးမြင့်တွေကိုချိုးဖောက်ကြောင်တွေးရှိရဲဆိုရင်တော့အမတ်လျှော့ခံရတာကနေပရီးမီယာလိဂ်ကနေထုတ်ပယ်ခံရတာတွေအထိအင်ဆိုင်ရဖို့လည်းရှိနေပါတယ်မန်စီးတီးအနေနဲ့သူတို့အပေါ်မှာဆွဲဆိုထားတဲ့အချက်တွေကိုတကယ်ကျူးလွန်မလို့ဆိုတာကတော့စောင့်ကြည့်သွားမှာဖြစ်သလိုတကယ်လို့ကျူးလွန်ခဲ့တယ်ဆိုရင်ဘလောက်ထိအေးအေးယူခံရမလဲဆိုတာတွေကလည်းစိတ်ဝင်စားစရာပဲဖြစ်ပါတယ်ခင်ဗျာပြီးခဲ့တဲ့အင်္ဂလန်ပရီးမီယာလိဂ်ဘောလုံးပွဲတွေမှာတော့ Man U, Man City, Arsenal နဲ့ Chelsea တို့နိုင်ပွဲတွေရခဲ့ကြပါတယ် Manchester United ကတော့အဝေးခွင့်မှာ Southampton နဲ့ကစားခဲ့တာမှာ Onana penalty တစ်လုံးကာကွယ်ပေးခဲ့ပြီးတော့ Man U က3ဂိုးကိုမရှိနဲ့နိုင်ပါတယ်မယူတဲ့ဂိုးတွေကိုတော့ delay rush ဖို့နဲ့ကနာချိုတို့ကတကိုးစီသွင်းပေးခဲ့တာပါ Champion Man City ကတော့ Brentford ကိုအင်္ဂွက်မှာ2ဂိုးတကိုးနဲ့နိုင်သွားခဲ့ပြီးတော့ Man City တိုက်စင်မှု Haaland က2ဂိုးသွင်းပေးခဲ့ပါတယ်ချန်နယ်ပွဲတွေမှာတော့ Chelsea ကဘုံမောက်ကိုတကိုးကိုမရှိ Aston Villa က Everton ကို3ဂိုး2ဂိုးနဲ့နိုင်ပြီးတော့ Liverpool ကတော့အင်္ဂွက်မှာမမျောလင့်ပဲ Nottingham Forest ကိုတကူကိုမရှိတဲ့ရှုံးသွားခဲ့ပါတယ်။တနင်္ဂနွေနေ့ကလန်ဒန်မြောက်ပိုင်းဒါဘီမှာတော့ Arsenal က Spurs ကိုအဝေးကွင်းမှာတကူကိုမရှိတဲ့နိုင်ပြီးတော့ Newcastle နဲ့ Wolves ပွဲမှာတော့ Newcastle က2ဂိုးတကူနဲ့နိုင်သွားခဲ့ပါတယ်ခင်ဗျာ။အမေရိကန်၊ကနေဒါနဲ့မက္ကဆီကိုသုံးနိုင်ငံပူးတွဲအင်ရှင်ဖြစ်ကျင်းပမဲ့2026ကမ္ဘာဖလားမှာပြင်ဆင်ဖို့အတွက်သူ့အနေနဲ့အချိန်လုံလောက်မယ်လို့မျှော်လင့်ကြောင်းအမေရိကန်အသင်းရဲ့နီးပြတဲ့မော်ရီစီယိုပိုချစ်တီနိုကပြောလိုက်ပါတယ်
။ For sure I think we have time. We have time and we need to really believe in sync in big things. We need to believe that we can.
ကျွန်တော်တို့မှာအချိန်ရှိတယ်လို့ထင်ပါတယ်။ကျွန်တော်တို့အနေနဲ့အကြီးကြီးမားထားဖို့လိုပါတယ်။ကျွန်တော်တို့အနေနဲ့နိုင်နိုင်တယ်လို့ယုံကြည်ထားပါမယ်။ဘလုံးဘောတကွဲကိုပဲမဟုတ်ဘဲနဲ့ကမ္ဘာဖလားကိုပါနိုင်နိုင်တယ်လို့ယုံကြည်မှုရှိရပါမယ်။ကျွန်တော်နဲ့လေ့ကျင့်ခန်းဆင်းတဲ့ပထမနေ့မှာကတည်းကစရောက်လာတဲ့သူတွေအနေနဲ့ကြီးကြီးမားမားကိုမျှော်မှန်းထားဖို့လိုပါတယ
်။ပိုချက်တီနိုကတော့အမေရိကန်မျိုးသားဘောလုံးသင်းကိုပြိတ္တတွေပို့ပြီးတော့စိတ်ဝင်စားပြီးအားပေးလာအောင်ထိုက်စစ်ကိုအားပြုပြီးတော့လှလှပပကစားနိုင်တဲ့အသင်းဖြစ်အောင်လုပ်သွားမယ်လို့လည်းပြောပါတယ်။အမေရိကန်မျိုးသမီးသင်းကအမျိုးသမီးကမ္ဘာဖလားနဲ့အိုလံပစ်ပြိုင်ပွဲတွေမှာအချိန်ချင်းဘိုးဆွဲထားပေမဲ့အမေရိကန်မျိုးသားသင်းကတော့ကမ္ဘာဖလားမှာအမြင့်ဆုံးရောက်ခဲ့တာကတော့2000နဲ့ကမ္ဘာဖလားမှာ quarter final အဆင့်ထိရောက်ခဲ့တာပဲဖြစ်ပါတယ်ခင်ဗျာ။နောက်တဲ့ဘောလုံးသတင်းတစ်ခုကတော့အင်္ဂလန်နီးပြဟောင်းစ်ဗန်ယူရန်အရစ်ဆန်ရဲ့ဇာဗနာအခမ်းအနားကိုစီးရီးနိုင်ငံမှာပြီးခဲ့တဲ့စက်တင်ဘာ13ရက်နေ့ကကျင်းပခဲ့ပါတယ်။အရစ်ဆန်ရဲ့နိုင်အခမ်းအနားကိုနော်ဝေးနယ်ဇန်နာကသူကြီးပြင်းခဲ့တဲ့တော့ဘီမြို့ကဖျားကြောင်းမှာပြုလုပ်ခဲ့ပြီးတော့မိသားစုတငယ်ချင်းမိတ်ဆွေတွေအပြင်ကမ္ဘာကျော်အင်္ဂလန်အသင်းခေါင်းဆောင်ဟောင်းဒေးဗစ်ဘက်ခမ်းနဲ့ဆွီဒင်နဲ့အင်္ဂလန်ဘောလုံးလောကကတာဝန်ရှိသူတွေနဲ့လူရာပေါင်းများစွာလဲတက်ရောက်ခဲ့ကြပါတယ်ခင်ဗျာ။ကနေဒါနိုင်ငံမှာအသက်ခံလိုက်ရတဲ့ယူဂန်ဒါနိုင်ငံကအိုလံပစ်မာရသွန်အပြေးသမားရဘက်ကာချက်တဂေးရဲ့နိုင်ရီခန္ဓာကိုယ်တော်စက်တင်ဘာ14ရက်နေ့ကသူ့ရဲ့ဇာတိမြို့ဖြစ်တဲ့ဘူကိုမြို့မှာပြုလုပ်ခဲ့ပါတယ်သူမကိုဂုံပြူတဲ့အနေနဲ့ယူဂန်ဒါအစိုးရကသူမရဲ့ရုပ်လောင်းကိုယူဂန်ဒါအလံအုပ်ပြီးတော့ဆက်ခန်းသားနဲ့ဂုံပြူပြီးတော့မြေမြုပ်တကြိုခဲ့တာဖြစ်ပါတယ်။အသက်33နှစ်ရှိပြီတဲ့ချက်တဂေးဟာပဲရစ်အိုလံပစ်ကနေပြန်လာပြီးသုံးပတ်အကြာမှာပဲသူ့ရဲ့ရီးသားဟောင်းကကင်ညာနိုင်ငံကသူနေတဲ့ရွာမှာဓာတ်ဆီလောင်းပြီးတော့မီးရှို့တက်ခဲ့တာဖြစ်ပါတယ်။အခုလိုချက်တဂေးတွေသုံးသွားတဲ့အတွက်ကင်ညာနိုင်ငံမှာအမျိုးသမီးတွေအပေါ်မှာအကြမ်းဖက်မှုတွေအလွန်များနေတာနဲ့ဖတ်သက်ပြီးတော့အထောက်အများကအမျက်ဒေါသထွက်ခဲ့ကြပါတယ်။ဒီနိုင်ခန္ဓာကိုယ်တော့ခင်ဗျာအာကစားဝန်ကြီးလည်းတက်ရောက်ခဲ့ပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ခင်ဗျာအစိုးရမှရောလူမှုတိုင်းဝိုင်းမှာပါအပြစ်ရှိတယ်လို့ခံစားရကြောင်းချက်တကေးအနေနဲ့လူမျိုးပြဿနာတွေရင်ဆိုင်နေရတယ်ဆိုတာမသိဘူးဆိုတာလည်းမဟုတ်ဘူးဆိုပြီးတော့သူကဝန်ခံပြောဆိုသွားခဲ့ပါတယ်ခင်ဗျာ
ကိုရနိုင်တင်ဆက်ပေးခဲ့တဲ့အပတ်စဉ်အားကစားခန္ဓာကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲဒီညမှာထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနက်ဖြန်မနက်ခင်းမှလည်းတစ်လှည့်ထုတ်လွှင့်ပေးမှာမို့စောင့်မျှော်နာဆင်နိုင်ပါတယ်မကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကတစ်လှည့်ပြောပြပေးပါမယ်ရှင
်လူပေါင်းရာနဲ့ချီတည်ဆုံးခဲ့တဲ့ယာဂီမုံတိုင်းကြောင့်မြန်မာနိုင်ငံအပါဝင်အရှိတော်အရှာဒေတာမှာကလေးငယ်ပေါင်း6တန်းနီးပါးထိခိုက်ဒဏ်ရာရခဲ့တယ်လို့ကုလသမဂ္ဂကဒီကနေ့ပဲသတင်းထုတ်ပြန်လိုက်ပါတယ်တရားဝင်ထုတ်ပြန်ချက်တွေအရကပ်ဘေးကြောင့်တည်ဆုံးခဲ့သူ938ဦးထိရှိနေပြီးဒီထက်ပိုပြီးတော့တိုးလာနိုင်တယ်လို့ကုလသမဂ္ဂကလေးများအရေးပေါ်ရန်ပုံငွေအဖွဲ့ UNICEF ကသတင်းထုတ်ပြန်ခဲ့တာပါတိုင်ဖွန်းယာဂီဟာအရှိတော်အရှာနိုင်ငံတွေဖြစ်တဲ့ VNN ထိုင်းလာအိုနဲ့မြန်မာနိုင်ငံတွေကိုပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းကဖျက်ကျော်ဝင်ရောက်ခဲ့ပြီးနောက်ဆက်တွဲဖြစ်ရေကြီးရေရှမ်းမှုတွေဖြစ်ခဲ့တာပါမြန်မာနိုင်ငံကရေလွှမ်းနေတဲ့ဒေသတွေကပြည်သူတွေကိုအရေးပေါ်စားနပ်ရိက္ခာအကူအညီအမြန်ဆုံးပေးပို့နိုင်ရေးအတွက်ကုလသမဂ္ဂလက်အောက်ခံကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကအစီအစဉ်နေပါတယ် WFP အနေနဲ့ရေပေးတဲ့ဒေသတွေကပြည်သူတွေကိုအရေးပေါ်ဆန်ဘီစကွတ်နဲ့အခြားအာဟာရဖြစ်ပွဲတစ်လစာထောက်ပံ့ပေးသွားမယ်လို့ဆိုပါတယ်တစ်ချိန်တည်းမှာပဲစိုက်ပျိုးရေးနဲ့အသက်မွေးဝမ်းကြောင်းမှုလုပ်ငန်းတွေဘလောက်ထိထိခိုက်ပျက်စီးသွားတယ်ဆိုတာကိုမိဖက်အဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးစစ်တမ်းကောက်ယူမှုတွေလုပ်နေတယ်လို့လည်း WFP ကပြောပါတယ်မြန်မာနိုင်ငံမှာစစ်ပွဲတွေနဲ့ရေဘေးဒဏ်အပါဝင်ဘေးဒုက္ခမျိုးမျိုးနဲ့ရင်ဆိုင်နေရသူတွေအတွက်ဆုတောင်းမေတ္တာပို့ပေးဖို့ပုပ်ဟမ်မင်းကြီးဖရန်စစ်ကဒီကနေ့စက်တင်ဘာ18ရက်နေ့မှာတိုက်တွန်းလိုက်ပါတယ်။ပုပ်ဟမ်မင်းကြီးဟာမြန်မာနိုင်ငံအပါဝင်ကမ္ဘာအနှံ့ပြည်ပခအတွင်းကလူသားတွေအတွက်စိုးရိမ်မကင်းကြောင်းနဲ့အဲ့ဒီလူတွေကိုမမေ့ထားကြဖို့မကြာခဏမိန့်ကြားလေးရှိတာဖြစ်ပါတယ်ရှင်။
ဗုဒ္ဓဘုညာရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကအလိမ်မာဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Rod McLean နဲ့ Dan Brody ဖြစ်ပါတယ်ကျွန်မကစုမောမရှင်ဒီညအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားတော်ရဆင်ခဲ့ကြတဲ့အတွက်တော်ရရှင်တွေကိုကျေးဇူးအထူးပဲတင်ရှိပါတယ်ရှင် VOA ရဲ့မြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ရဲ့တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုယ်ကျန်းမာဘေးပြာဝေးကွာလို့လိုရာဆန္ဒတွေပြည့်ကြပါသည်ရှင်
This program has